Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်ပြည်အမြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ23ရက်အင်္ဂါနေ့ညနေခင်း6နာရီနဲ့9နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါ။နွေဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့မြမရွေးကောက်ပွဲတွေကိုရက်ရွှေဆိုင်မဲ့အရေးပြည်တော်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ဖို့ရှိနေပါတယ်။စီးရီးယားနိုင်ငံဒမတ်စကတ်မြို့တော်ကရုရှားတန်ရုံမှလည်းဒီကနေ့ဒုံးကျည်နဲ့တိုက်ခိုက်ခံရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုအောင်လွင်ဦးနဲ့အတူချညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်မြမရွေးကောက်ပွဲကိုရွှေဆိုင်လိုကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကဒီကနေ့လုပ်ငန်းညှိနှိုင်းအစည်းအဝေးမှာအဆိုပြုခဲ့ပါတယ်။
ဒီနေ့နိုင်ငံလုံးတိုင်းတာနေနဲ့ဟိုသဘောကပြီးကြာရောက်နေတော့လေအဲ့ဒါနဲ့ပတ်သက်လို့ဒါရွှေဆိုင်တင်မတင်ပေါ့နော်ဒီနေ့နိုင်ငံပါတီနဲ့တော့ကျွန်တော်ဒီမှာစီဝေးထုတ်တာလေးရှိပါတယ
်ရွှေကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးပြောသွားတာပါရှင်အပြေဆုံးကိုနောက်ပိုင်းမှာကြားရမှာပါဒါအပြင်မြန်မာတပ်မတော်ဘက်ကနေရှမ်းပြည်မြောက်ပိုင်းတပ်မတော်အပေါ်ထိုးစစ်ဆင်လာနေတဲ့လို့ရအပေါ် SSPP ဘက်ကဘလို့တုံ့ပြန်ပါတယ်လဲ NCA ကိုအားလုံးပေါင်းမှလက်မှတ်ရေးထိုးမယ်ဆိုရဲမွန်ပြည်သက်ပါတီရဲ့ရည်တည်ချက်အပေါ်နိုင်ငံတကာရမွန်အမျိုးသားအဖွဲ့အစည်းတွေရဲ့အမြင်ကရောဘလို့ရှိတယ်လဲဆိုရဲသတင်းတွေကိုတင်ပြသွားမယ်အပြင်ရွေးကောက်ပွဲအထူးအစည်းအဝေးဖြစ်တဲ့တိုးချက်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ငံဝယ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစည်းအဝေးသတင်းဆောင်မတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင်
စီးရီးယားနိုင်ငံမြို့တော်ဒမက်စကတ်ကရုရှားတန်ရုံကိုဒီကနေ့အင်္ဂါနေ့မှာတပုန်တို့ကဒုံးကျည်ရင်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးဒီတိုက်ခိုက်မှုဟာဆိုရင်အကြမ်းဖက်လို့ရဒါမှမဟုတ်လဲအစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုချေမှုန်းနေသူတွေကိုချင်းချောက်မှုဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကပြောဆိုပါတယ်စီးရီးယားနိုင်ငံတွင်ရုရှားတို့ရဲ့သတင်းနှစ်ပတ်ကြာစစ်စင်ရေးကိုထောက်ခံတဲ့အနေနဲ့ယာနဲ့ချီတဲ့လူတွေရုရှားတန်ရုံအဆောက်အဝင်အပြင်ဘက်မှာစုဝေးရောက်ရှိနေကြခြင်းဒုံးကျည်နှစ်စင်းတို့တန်ရုံအဆောက်အဝင်ကိုထိမှန်ခဲ့တာဖြစ်ပါတယ်ဘဲဖွဲ့စည်းရဲ့လက်ချက်ဆိုတာနဲ့တည်ဆုံထံရရမှုဘလောက်ရှိတယ်လဲဆိုတာကိုတော့မသိရသေးပါဘူးတစ်ချိန်တည်းမှာပဲစီးရီးယားအရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားနှစ်နိုင်ငံတို့ကြားနားလည်မှုရရှိရေးနဲ့စီးရီးယားပြည်ပခအဆုံးသတ်ရေးနိုင်ငံရေးလုပ်ငန်းစဉ်တစ်ခုရှေ့တိုးလှုပ်ဆောင်နိုင်ဖို့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့စီးရီးယားနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်တူရူဟာလည်းရုရှားနိုင်ငံမှာဒီကနေ့သွားရောက်ဆွေးနွေးနေပါတယ်။ဒီနောက်မှာတော့ကုလအထူးကိုယ်စားလှယ်ဟာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုအလားတူလာရောက်ပြီးတော့ဆွေးနွေးဖို့လည်းရှိပါတယ်။စီးရီးယားနိုင်ငံတွင်2011ခုနှစ်မတ်လကတည်းကစတင်ခဲ့တဲ့ပြည်ပခတွေကိုဖြည့်ရှင်းနိုင်ဖို့နိုင်ငံတွင်းကအကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အရေးကြီးတယ်လို့ဒေတာရင်းကပါဝင်ပတ်သက်သူအားလုံးတို့ပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုလည်းဒီပိုင်းထဲမှာလိုအပ်တယ်လို့ကုလအထူးကိုယ်စားလှယ်ကမနစ်တနင်္လာနေ့တုန်းကလည်းဂျနီဗာမှာပြောဆိုထားပါတယ်ရှင်
ဣသရေလနိုင်ငံမှာနောက်ထပ်ဒါနဲ့ထိုးတိုက်ခိုက်မှုတွေကြောင့်အ ਨੇ စုံအရက်သားနှုန်းထပ်မံတည်ဆုံသွားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဂျေရုဆလင်မြို့ကတိုက်ခိုက်မှုတစ်ခုမှာတော့ဘတ်စကားတစ်စင်းပေါ်ကခီးတဲ့တွေကိုလူနှစ်ယောက်ကတနက်နဲ့ပြေဒါနဲ့ထိုးခဲ့တဲ့အတွက်လူတဦးသေဆုံးပြီး၄ဦးဒဏ်ရာရတယ်လို့အာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်သူ၂ဦးစလုံးကိုတော့အခင်းပြေရာနေရာမှာတင်အသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့လည်းဣသရေလစစ်တပ်ကပြောပါတယ်။ဂျေရုဆလင်မြို့နောက်တစ်နေရာကတိုက်ခိုက်မှုမှာတော့လူတစ်ယောက်ကဘတ်စကားဂိတ်ထဲမှာရှိတဲ့လူအုပ်ထဲကိုကားနဲ့ဝင်တက်ပြီးလမ်းသွားလမ်းလာတွေကိုဒါနဲ့လိုက်ထိုးခဲ့တာပါ။တိုက်ခိုက်မှုတွင်လူတစ်ယောက်သေဆုံးပြီးအများအပြားလည်းဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်သူကတော့အသေးပြစ်ခတ်ဖမ်းဆီးခံခဲ့ရပါတယ်။တယ်လီဖိစ်မြို့တော်ရဲ့မြောက်ဖက်ရနနာမြို့မှာဖြစ်ခဲ့တဲ့တတိယတိုက်ခိုက်မှုမှာတော့အရတတူဘတ်စကားဂိတ်မှာဓာတ်နဲ့ထိုးခံခဲ့ရပြီးတိုက်ခိုက်သူကိုအနီးအနားမှာရှိတဲ့သူတွေဝိုင်းဝန်းဖမ်းဆီးပြီးရဲကနောက်ပိုင်းဖမ်းဆီးခဲ့တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။လုံခဲ့တဲ့သတင်းနှစ်ပတ်အတွင်းပါလက်စတိုင်းသားတွေကဓာတ်နဲ့ထိုးတာပါဝင်နီးမျိုးစုံနဲ့တိုက်ခိုက်မှုတွေကြောင့်အစ္စရေးနိုင်ငံသားအနည်းဆုံး9ဦးသေဆုံးပြီး25ယောက်ဒဏ်ရာရခဲ့တာပါ။တိုက်ခိုက်မှုတွေကိုနှိမ်နင်းရမှာရဲတပ်ဖွဲ့ကဖြစ်ခတ်ခဲ့တာအများစုပါဝင်ကြောက်ခဲတွေမီးလောင်ပုံးတွေနဲ့ပစ်ခတ်ဆန္ဒပြတဲ့ပါလက်စတိုင်းသားတွေကိုစစ်တပ်ကပစ်ခတ်မှုတွေကြောင့်တည်ဆုံသူပါလက်စတိုင်းသားကတော့25ယောက်ရှိပါတယ်
ဂီနီနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့သမရရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်လို့အဓိကအတိုက်အခံ Union of Democratic Forces Party ခေါင်းဆောင်ကပြောဆိုပြီးရွေးကောက်ပွဲအသစ်ကျင်းပဖို့တောင်းဆိုလိုက်ပါတယ်။လက်ရှိခေါင်းဆောင်အယ်ဖာကွန်ဒီအသာစီးရစေဖို့အကြီးအကျယ်မဲမတမာမှုတွေရှိခဲ့တာကြောင့်ဒီကနေ့ဒါမှမဟုတ်လေမနေ့ဖြန်မှာကြီးညာမယ်လို့ခမန်းရတဲ့ရွေးကောက်ပွဲရလက်တွေကိုအတိုက်ခံဘက်ကလက်ခံမှာမဟုတ်ဘူးလို့အတိုက်ခံခေါင်းဆောင်ဆဲလော့ ဒါလီယန်ဒီယလိုကပြောပါတယ်မဲလက်မှတ်20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းသောမဲလက်မှတ်ထည့်တဲ့စာအိတ်တွေမဲယုံတွေမှာပြက်လက်သွားပြီးတဲ့နောက်စစ်တပ်ကနေသမရဂွန်ဒီအတွက်ထောက်ခံမဲတွေအများအပြားထွက်ပေါ်လာခဲ့တယ်လို့အထက်ခံခေါင်းဆောင်တဦးဖြစ်တဲ့ Union of Republican Forces ရဲ့ခေါင်းဆောင်ကလည်းမနေ့ကပဲ VOA ကိုပြောပါတယ်ဂီနီနိုင်ငံငိမ့်ချန်တည်ငြိမ်ရေးအတွက်ရွေးကောက်ပွဲအသစ်ပြန်ပြီးတော့ကျင်းပတဲ့တယ်လို့အထက်ခံခေါင်းဆောင်ကတိုက်တွန်းထားပါတယ်ဂီနီနိုင်ငံရဲ့သမရရွေးကောက်ပွဲငိမ့်ချန်ချန်ကျင်းပနိုင်ခဲ့တယ်ဆိုပြီးမနေ့တနင်္လာနေ့တုန်းကပဲကုလအထွေရေးမှူးဘန်ကီမွန်းကချီချူပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ဂီနီသမရရွေးကောက်ပွဲကိုစောင့်ကြည့်ခဲ့တဲ့ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ကတော့ဒီကနေ့အင်ကာနေ့နှောင်းပိုင်းမှာပဲသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်မယ်လို့ခန့်မှန်းရပါတယ်ရှင
်အမေရိကန်သမရလောင်းဖြစ်ရှင်ပြန်ရမယ် Republican Party ကိုယ်စားလှယ်ရဲ့စကားစစ်ထုတ်ပွဲတွေကိုနှစ်ချိန်တန်တန်တွင်းမြင်ခဲ့ကြပြီးတဲ့နောက်2016သမရနေရာအတွက် Democratic Party ကိုယ်စားလှယ်ရဲ့ပထမဆုံးအကြိမ်စကားစစ်ထုတ်ပွဲကိုတော့ဒီကနေ့အင်ကာနေ့ Las Vegas မှာတွင်းမြင်ကြရမှာပါစကားစစ်ထုတ်ပွဲမှာပါဝင်ရမယ် Democratic ကိုယ်စားလှယ်လောင်း9ယောက်နဲ့အလဲမှာရပ်ပြီးဆွေးနွေးသွားမယ် American နိုင်ငံရဲ့ဝန်ကြီးဟောင်း Hillary Clinton ဟာလည်းကိုယ်စားလှယ်လောင်းနေထဲမှာထိတ်ဆုံးနေရာမှာရှိနေတဲ့အတွက်အဓိကအာရုံစိုက်ဆွေးနွေးခံရမယ်သူဖြစ်လာမယ်အလားအလာတွေလည်းတွင်းမြင်နေရပါတယ်မကြသေးရင်ကလူလူစစ်တမ်းတွေမှာတော့ဝန်ကြီးဟောင်း Clinton ဟာထောက်ခံမှု40ရာခိုင်နှုန်းနဲ့ထိတ်ဆုံးနေရာမှာရှိနေပြီးအဓိကပြန်ပြက်ဖြစ်တဲ့ Vermont အထက်လွှတ်တော်အမတ် Bernie Sanders ကတော့ထောက်ခံမှု25ရာခိုင်နှုန်းရရှိထားပါတယ် Republican ကိုယ်စားလှယ်တွေကြားပြန်ဆိုင်မှုတွေနဲ့ဆိုင်ရင် Democrat တွေရဲ့စီးရင်လှုံရှားမှုတွေမှာတော့တယောက်အကြောင်းတယောက်ပြောကြတာမျိုးသိပ်မတွေ့ရတယ်လို့ဒီကနေ့စကားစစ်ထိုးပွဲမှာလဲသူတို့ရဲ့မူဝါဒတွေလှုပ်ဆောင်မှုတွေကိုပဲနှိုင်းယှဉ်ပြောဆိုကြမှာဖြစ်ပါတယ်။ရှင်ပြန်ဖက်တွေကြားကွာချက်တွေလည်းရှိနေကြတာပါ။ဝန်ကြီးအောင်ကလင်တန်နဲ့အဓိကပြန်ဖက်ထက်လွတ်တော်မတ်ဆန်ဒါစတိုးနဲ့အတူစကားစစ်ထိုးရမယ်မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမာတင်အိုမဲလီ၊ဗာဂျီးနီးယားထက်လွတ်တော်မတ်ဟောင်းဂျင်ဝက်နဲ့ရူတိုင်းလန်ထက်လွတ်တော်မတ်လင်ကွန်းရှက်ဖီးရောကလည်းထောက်ခံမှု100ရာခိုင်နှုန်းလောက်ရဖို့ကိုတော့ကြိုးစားနေကြဆဲဖြစ်တယ်လို့လည်းမချသေးခင်တော့ကလူလူစစ်တမ်းတွေမှာဖော်ပြထားကြပါတယ်
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 3လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီမြန်မာပိုင်းစီစဉ်ကနေအင်ကာနီညနေခင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါရရှင်။နွေပါလာရှိရနေမှာချင်ပါဖို့မူလကစီစဉ်ထားတဲ့လွှတ်တော်ရွေးကောက်ပွဲတွေကိုရွှေ့ဆိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ဖို့ရှိနေပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲရွှေ့ဆိုင်မဲ့ဆုံးဖြတ်ချက်ကိုတော့မြန်မာစံတော်ချိန်ည၈နာရီလောက်မှကြေညာမယ်လို့လည်းခန့်မှန်းရပါတယ်။လက်တလောဖြစ်ပေါ်နေတဲ့ရေးပေးကြောင့်ရွေးကောက်ပွဲကျင်းပမယ့်ရက်ရွှေ့ဆိုင်လိုတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်အများဆုံးရှင်ပြန်ရမယ့်နိုင်ငံရေးပါတီ၈ခုတို့ကကိုယ်စားလှယ်တွေကိုနှိပ်ပြီးတော့မှဖိတ်ခေါ်ပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်။တယောက်တဲ့နိုင်ငံရေးပါတီတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတစ်ခုတည်းကပဲရွေးကောက်ပွဲရွှေ့ဆိုင်မယ့်အဆိုကိုကန့်ကွက်ပါတယ်။လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ရွေးကောက်ပွဲရွှေ့ဆိုင်မယ်ဆိုတာကိုထောက်ခံပြီးကျန်တဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်အတိုင်းလက်ခံမယ်လို့ပြောဆိုခဲ့ကြပါတယ်။လက်တလောဖြစ်ပွားနေတဲ့ရေးပေးဒုက္ခကြောင့်ရွေးကောက်ပွဲရွှေ့ဆိုင်လိုတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကအကြောင်းပြချက်ပေးထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လပိုင်းတွေကမြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်၁၂ခုတော့မှရေးပေးဒဏ်သင့်ပြီးအရေးပေါ်အခြေအနေကြေညာခဲ့ရချိန်ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကရွေးကောက်ပွဲကျင်းပဖို့လာနေချီပြီးလိုအပ်နေသေးတာကြောင့်ရွေးကောက်ပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်စရာမလိုဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲကတော့ကိုယ်စားလှယ်အများဆုံးပါဝင်ရှင်ပြန်ကြတဲ့နိုင်ငံရေးပါတီ၁၀ပါတီတို့ကိုဖိတ်ကြားခဲ့တာဖြစ်ပေမဲ့နိုင်ငံရေးပါတီ၈ခုလိုပဲတက်ရောက်နိုင်ခဲ့ကြတာဖြစ်ပါရဲ့ရှင်
။ဒီနိုင်ငံရဲ့အတွင်းကောစက်တင်ဘာလမှာ၁၀ရာခိုင်နှုန်းလောက်ညော့သွားတဲ့အတွက်ကမ္ဘာမှာစီးပွားရေးဒုတိယအင်အားကြီးဆုံးနိုင်ငံမှာနောက်ထပ်စီးပွားရေးအားနည်းတဲ့လက္ခဏာတွေဖြစ်ခဲ့ပါရဲ့။ပြီးခဲ့တဲ့လအတွင်းတွင်းကောမပနာမနစ်ကအလားတူချိန်နဲ့နှမ်းရှင်၂၀ရာခိုင်နှုန်းကျော်ညော့သွားတယ်လို့အကောက်ခွန်ဌာနကဒီကနေ့ပြောကြားလိုက်တာကြောင့်ဒါစစ်တရစတိုက်ကျဆင်းမှုလည်းဖြစ်ခဲ့ပါရဲ့။တင်ပို့ကုန်ပမာဏပြီးခဲ့တဲ့လမှာ၄ရာခိုင်နှုန်းနီးပါးကျဆင်းခဲ့တာကြောင့်စက်တင်ဘာလတည်းတရုတ်နိုင်ငံရဲ့ကမ္ဘာကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ 60.34 ဘီလီယံပုံဝေပြခဲ့ပါရဲ့။တွင်းကပမာဏကတော့15ရာခိုင်နှုန်းလောက်ကျဆင်းမယ်လို့လည်းကြမ်းကျင်သူတွေခန့်မှန်းထားကြတာပါ။လက်ရှိအခြေအနေအားပို့ကုန်ပေါ်မီကိုအားထားနေရတဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုပြည်တွင်းစားသုံးမှုနဲ့ဝယ်လိုမှုပေါ်အဓိကထားပြီးအသွင်ပြောင်းမှုကြိုးစားနေတဲ့တရုတ်နိုင်ငံရဲ့မူဝါဒရေးရာချမှတ်သူတွေအတွက်စိန်ခေါ်မှုလည်းဖြစ်လာခဲ့ပါတယ်။
အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားသဘောတူညီထားတဲ့အီရန်နျူကလ ియర్ သဘောတူညီချက်ကိုအီရန်လွှတ်တော်ကဒီကနေ့အင်ကာနေ့မှာပဲအတည်ပြုလိုက်ပါတယ်။
၆ခန်းမဲ161မဲ၊ကန့်ကွက်မဲ59မဲနဲ့ပြက်ကွက်မဲ73မဲရရှိခဲ့တယ်လို့အီရန်နိုင်ငံပိုင်သတင်းဌာန IRNA ကဖော်ပြပါတယ်။အမေရိကန်ကွန်ဂရက်စ်လွှတ်တော်မှလည်းအီရန်နျူကလ িয়ার သဘောတူညီချက်ကိုတလှကြပြန်လည်သုံးသပ်ပြီးမှတော့ကန့်ကွက်လိုတဲ့ Republican လွှတ်တော်အမတ်တွေကို Democrat လွှတ်တော်အမတ်တွေကတားဆီးနိုင်ခဲ့ပြီးအတည်ပြုနိုင်ခဲ့ပြီဖြစ်ပါတယ်။အီရန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီတို့ပါဝင်တဲ့ကမ္ဘာအင်အားကြီးနိုင်ငံတို့ကြားအချင်းယူဆွေးနွေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဇူလိုင်လနျူကလ িয়ার သဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်။နျူကလ িয়ার သဘောတူညီချက်အရအီရန်တို့ဘက်ကနျူကလ িয়ার အစီအစဉ်တချို့ကိုအကန့်အသတ်နဲ့လုံဆောင်ရမှာဖြစ်ပြီးအပြန်အလှန်အဖြစ်အီရန်ရဲ့စီးပွားရေးကိုအထိနာစေတဲ့ဒဏ်ခတ်ပိတ်ဆို့မှုတချို့ကနေတက်တာခွေရမှာဖြစ်ပါတယ်ရှင်။
ယူကရိန်းနိုင်ငံရှိဝဲမှာပြတ်ကျသွားခဲ့တဲ့မလေးရှားလေကြောင်းပိုင် MH17 လေယာဉ်ဟာမတော်တဆမှုဖြစ်ချိန်မှာယူကရိန်းစစ်ရဲကထိ ंछ ုပ်ထားတဲ့မြို့ကနေပစ်ခတ်လိုက်တဲ့ရုရှားနိုင်ငံလုံးမစ်ဆိုင်းတုံးကြောင့်ဖြစ်နိုင်တယ်လို့ရုရှားစစ်ရဲမစ်ဆိုင်းတုံးထုတ်လို့ရေးလုပ်ငန်းကပြောဆိုလိုက်ပါတယ်။လူပေါင်း298ယောက်လိုက်ပါလာတဲ့လေယာဉ်ကိုဘတ်မစ်ဆိုင်းတုံးထိမြင်ခဲ့တယ်လို့ယူဆပြီးအခင်းဖြစ်ပွားချိန်ပြီးခဲ့တဲ့နှစ်ဇူလိုင်လမှာယူကရိန်းစစ်ရဲကထိ ंछ ုပ်ထားတဲ့ဇာရိုရှန်စကေးရွာကနေပစ်ခတ်ခဲ့ပုံရတယ်လို့လည်း LMS Anti ကုမ္ပဏီကပြောဆိုခဲ့တာပါ။လင်းကိုထိမှန်ခဲ့တဲ့မစ်ဆိုင်းတုံးကလည်းရုရှားစစ်တပ်မှမတုံးတော့တဲ့ပုံစံဟောင်းဖြစ်မယ်လို့ယုံကြည်ရတဲ့အကြောင်းရုရှားကျွမ်းကျင်သူတွေရဲ့ဆုံးဖြတ်ချက်ချခဲ့တာကိုလည်းကုမ္ပဏီရဲ့အကြီးအကဲယန်နိုဗီကော့ဖ်ကဒီကနေ့မှပဲပြောဆိုခဲ့တာပါ။လင်းပြစ်ချက်မှုနဲ့ပတ်သက်လို့နယ်သာလန်နိုင်ငံကဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေထွက်ပေါ်လာခြင်းနိုင်ပိုင်းလိုမှပဲရုရှားနိုင်ငံကကြေညာချက်ထွက်ပေါ်လာခဲ့တာပါ။လင်းပြစ်ချက်မှုနဲ့ပတ်သက်လို့ထွက်ပေါ်နေတဲ့မေးခွန်းတွေကိုစုံစမ်းစစ်ဆေးမှုကအပြည့်ပေးမှဖြစ်ပေမဲ့ဘယ်သူမှတာဝန်ရှိစလဲဆိုတော့တော့ပြောဆိုသွားမယ်အလားအလာမရှိပါဘူး။လင်းဟာဒီဘုံတွေထိ ंछ ုပ်ရာယူကရိန်းနိုင်ငံလေပိုင်နက်ကိုဖျက်ပြ၊ဘာကြောင့်ဖျက်ပြခဲ့ရတာလဲ။လင်းမမလိုက်ပါသွားတဲ့သူတွေနဲ့ပတ်သက်လို့သက်သက်ဆိုင်ရာမိသားစုတွေကိုအတိပေးဖို့ဘာကြောင့်ရပ်ပေါင်းများစွာအချိန်ယူခဲ့ရတာလဲ။ခီးရယ်နဲ့ဝန်ထမ်းတွေနောက်ဆုံးအချိန်မှာလင်းပြက်ကြတော့မယ်ဆိုတော့ကိုတိရောတိခဲ့ကြရလားဆိုတာကိုစုံစမ်းဖော်ထုတ်နိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။ရုရှားကထောက်ခံနေတဲ့ဒီဘုံတွေကပြစ်ချခဲ့ရလို့အနောက်နိုင်ငံတွေကတန်ရရှိနေပေမဲ့ပူပေါင်းစုံစမ်းစစ်ဆေးရေးအဖွဲ့ကတော့တရားဥပဒေပြစ်ဖို့လိုမျိုးပြုလုပ်မယ်လားလားတော့မရှိပါဘူး။
ငါနဲ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမတင်ကြီးထိုင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့ကြမ်းရှိနေတဲ့အချိန်အတွင်းသတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါလာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကိုရွှေ့ဆိုင်လိုကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကဒီကနေ့လုပ်ငန်းညှိနှိုင်းအစည်းအဝေးမှာအဆိုပြုခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကန့်ကွက်ထားပါတယ်ရွေးကောက်ပွဲရွှေ့ဆိုင်လိုတာကတော့ချင်းနဲ့ကြရပြည်နယ်အပါအဝင်တိုင်းဒေသကြီးတချို့မှာတဘာဝဘေးအန္တရာယ်ကြုံတွေ့နေရတဲ့အခြေအနေကြောင်းလို့ဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်
ဟုတ်ကဲ့ရွေးကောက်ပွဲရွှေဆိုင်လိုကြောင်းကိုဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီကြီး6ခုရဲ့လုံခြုံရေးညှိနှိုင်းအစည်းအဝေးမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတင်ပြအဆိုပြုခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲရွှေဆိုင်ရေးနဲ့ပတ်သက်ပြီးဆွေးနွေးတဲ့အကြောင်းကိုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးကအခုလိုပြောဆိုပါတယ
်။ဒီနေ့နိုင်ငံလုံးအတိုင်းအတာနေနဲ့ဟိုတဘောကဘေးကျရောက်နေတော့လေ။အဲ့ဒါနဲ့ပတ်သက်လို့ဒါရွှေဆိုင်အသိမသိပေါ့နော်ဒီနေ့နိုင်ငံပါတီနဲ့တော့ကျွန်တော်ဒီမှာအစည်းအဝေးလုပ်တာလေးရှိပါတယ်ဟောပါပေါ့နော်စစ်စက်ညီနိုင်ရေးကွန်ပျူတာပါဝင်တဲ့ဒီပါတီတွေပေါ့အဲ့ဒီနဲ့ရောကျွန်တော်တို့ဒီဌာနဆိုင်ရာဖွဲ့စည်းနေတော့ကျွန်တော်တို့လုပ်တာလေးတော့ရှိတယ်အဲရွှေ့ဆိုင်မှုမရွှေ့ဆိုင်ဘူးတော့တိတိကျကျတော့ဆုံးဖြတ်တာတော့မရှိသေးဘူးကြဒီပုံမှန်ပေါ့နော်ပါတီတွေရဲ့တင်ပြချက်တွေပုံမှန်ရောလက်ရှိဖြစ်နေတဲ့ဒီနေ့ဒီပုံမှန်ပေါ့နော်ဒါတော့ကော်မရှင်ပြန်ပြီးတော့သူတို့စဉ်းစားမှာပေါ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကရွေးကောက်ပွဲရွှေ့ဆိုင်တာကိုကန့်ကွက်ထားတယ်လို့အခုလိုပြောပါတယ်
။ရွေးကောက်ပွဲကော်မရှင်မှာပွားခန့်နိုင်တဲ့စီးဝေးခေါ်တဲ့ပြီးတော့ဦးကြီးရနေပြီးတော့ရွေးကောက်ပွဲရွှေ့ဆိုင်ရင်းနဲ့ဆန္ဒရှိတယ်ပါတီကိုသဘောထားပြပါဆိုတော့စံခိုင်ရဲ့အမျိုးသားပါတီရဲ့တောင်ပင်ရဲ့ပါတီရဲ့ထောက်ခံတယ်တာဆန်ညာရဲ့ခိုင်ရဲ့အန်ဒီရဲ့ကတော့ကော်မရှင်သဘောပါပဲတဲ့ဒီသတိမှုဆွဲကြတော့ကန့်ကွက်တယ်အဲ့တော့အဲ့ဒီဟာခိုင်လို့မျိုးလို့နာခဲ့မှရန်ကုန်ကတည်းကအဲ့ဒီဘန်ကူပြည်နယ်ချီပြည်တော်မှာဘယ်လိုကြီးလာမှုတွေဖြစ်အောင်လုပ်ကြတာမျိုးသားဘာဖြစ်ဖြစ်အသေးဖွဲ့လာဒီလောက်တော့ကျွန်တော်မခိုင်လို့တောင်းလို့ကျွန်တော်ကတ်ရတယ်ပြောရတယ်
ရွေးကောက်ပွဲကိုဘယ်ရက်အထိရွှေ့ဆိုင်မယ်ဆိုတာတော့ဆွေးနွေးပွဲမှာတိတိကျကျဆွေးနွေးပြီးသတင်းထုတ်ပြန်တာမရှိပဲဒီကနေ့ည၈နာရီသတင်းမှာရွေးကောက်ပွဲရွှေ့ဆိုင်တာနဲ့ပတ်သက်ပြီးကော်မရှင်ကတရားဝင်ကြေညာဖို့ရှိနေတာဖြစ်ပါတယ် ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲကိုတော့လာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ကိုစလဲရီရဲ့83ရာခိုင်နှုန်းကိုကိုစားပြုထားပြီးရွေးကောက်ပွဲဆိုင်ရာစစ်စက်ညှိနှိုင်းရေးဘိုးကော်မတီမှာပါဝင်တဲ့ပါတီကြီး10ပါတီကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒီပါတီတွေကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊ရခိုင်အမျိုးသားပါတီ၊အမျိုးသားဒီမိုကရေစီအင်အားစုပါတီ၊အမျိုးသားတိုးတက်ရေးပါတီမြန်မာနိုင်ငံတောင်သူလယ်လမဖွံ့ဖြိုးတိုးတက်ရေးပါတီကရင်ပြည်သူ့ပါတီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီတို့ဖြစ်ပြီးကရင်နဲ့ရှမ်းပါတီနှစ်ပါတီကတော့မတယောက်ခဲကြပါဘူ
းကိုမိုးစောပါရှင် VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ရွေးကောက်ပွဲရွှေ့ဆိုင်မှုအဆိုပြုချက်အပေါ်နိုင်ငံရေးပါတီတွေရဲ့အမြင်ကိုတင်ပြပါောင်းမယ်ရွေးကောက်ပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အဆိုပြုချက်အပေါ်မှာနိုင်ငံရေးပါတီတွေအမြင်ကတော့အမျိုးမျိုးရှိနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပဲဒီကိစ္စကိုကန့်ကွက်ထားတယ်ဆိုပေမဲ့ကြံနိုင်ငံရေးပါတီအတော်များများကတော့အခုလိုရွေးကောက်ပွဲရွှေ့မယ့်အခြေအနေပေါ်စိုးရိမ်မကင်းဖြစ်နေတာတွေရှိနေပါတယ်။ပါတီကြီးတစ်ခုဖြစ်တဲ့တိုင်းရင်းသားစီလုံးညီညွတ်ရေးပါတီကတော့ကော်မရှင်ရဲ့ဆုံးအဖြတ်ချက်အတိုင်းပဲလို့သဘောထားခဲ့ပေမဲ့ရွေးကောက်ပွဲရွှေ့မယ်ဆိုရင်လှုပ်ရှားရီပိုလာမယ်လို့မြင်တဲ့အကြောင်းတဆညပြောခွင့်ရသူဦးဟန်ရွှေကပြောပါရယ
်တကယ်ပြည်သူတွေဒုက္ခခံနေရတယ်ဖြစ်နေတဲ့အနေအထားမျိုးဆိုလို့ရှိရင်တော့ဥစားကဒါသူပြည်သူမျက်နှာကိုပဲကျွန်တော်တို့ကြည့်ရမယ်သဘောရှိပါတယ်တကယ်ရှိတယ်ဆိုရင်သူကလုပ်ငန်းတောင်ကဒီတိုင်းရက်နေတာမဟုတ်ဘူးရှိလိုက်တာနဲ့ကောနမဲစင်းရဆိုအကုန်ပြန်ပြေးရမှာခင်ဗျနော်ဘာပြောလဲဘာဖြစ်လို့လဲဆိုတော့ session နဲ့ပြည့်တဲ့လူတွေကထပ်တိုးလာတော့မယ်တက်နေတယ်များတော့ခုနဒီလိုအချိန်နေမဖြစ်ရင်တော့သူဒီ timing နဲ့တွားနေတာအဲ့ timing အောက်မဲ့သဘောရှိမယ်အချိန်နေရှိပါတယ်ကျွန်တော်ကတော့လက်တွေ့အချိန်နေကိုပဲကြည့်တာပါခင်ဗျာတွေ့အချိန်နေကတော့ကျွန်တော်တို့တွေ့နေရတဲ့အနေအထားကတော့တချို့နေရာတွေကတကယ်ကိုဒီဆိုးဆိုးဝါးဝါးဖြစ်ခဲ့တဲ့အနေအထားတွေကျွန်တော်တို့ရှိပါတယ်အဲ့တော့တစ်ဖက်ကလည်းပဲပြောစရာရှိတာကတော့ဟာလာနာဂစ်တိုက်တော်တော်လိုဝါတာပဲဆိုတဲ့ဟာအဲ့ဒါဆိုရင်တော့နောက်တစ်ခါထပ်ပြောခါမယ်သဘောရှိမှာပေါ့ဒါလည်းသူရှောင်ခြင်းတဲ့သဘောဖြစ်မှာပေါ့လေနော်အဲ့လိုပဲကျွန်တော်ကတော့မြင်ပါတယ
်ဆူမီအမျိုးသားပါတီပြောခွင့်ရသူဦးဇန်ခန်းလျံကတော့ရွေးကောက်ပွဲရွှေမှာကိုသဘောမတူပါဘူ
းဒီစီညာပြီးသားကိုရွှေမယ်ဆိုတော့လုံးဝမသိဘူးဘုရင်မလုပ်တဲ့ဘူးပြီးတော့သူဒီအခြေခံဥပဒေမှာလည်းရွေးကောက်ပွဲပြီးတော့လွတ်တော်ပဲနေပေါ်ဆိုတော့အကန့်တရှိတာကိုဆူမီရွှေမယ်ဆိုရင်လည်းဒီဒါတော့ဆမေရကိုလည်းခြေကောက်ကိုရပြန်ရွှေ့ရမယ်ပြန်ပြရမယ်ဒီတော့ရှိတယ်နေ။အဲ့နေရတော့လေဒီ USDP ကအရှင်းချင်းမရှိတော့တို့မနိုင်ချင်မရှိတော့ဖြစ်တဲ့သဘောရှိနေလို့ယူဆပါတယ်။မကောင်းတဲ့အကျိုးတော့ဖြစ်ပေါ်နိုင်တယ်လေ USDP မှလည်းလို့ပေါ့ဂျန်နေပါတီကအမျိုးမျိုးတို့ခါကြောင်လို့တာပေါ့ကျွန်တော်တို့လက်ပန်းကြောင်လို့နေတဲ့သဘောနဲ့တွေ့တယ်
မြန်မာနိုင်ငံရဲ့လှစ်လာတုံတက်သူဒေါက်တာရမျိုးသိန်းကတော့ဒါဟာကော်မရှင်နဲ့အာဏာရပါတီပေါင်းပြီးနိုင်ငံရေးလက်ဝါးရိုက်တာဖြစ်မယ်လို့သူ့အမြင်ကိုအခုလိုပြောပါရယ
်ကျွန်တော်လက်ရှိအစိုးရအဖွဲ့ဝင်တွေရောနောက်လက်ရှိပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုယ်တိုင်ရောနော်ဟို2008ခုနှစ်တုန်းကနော်ဒါကိမုန်တိုင်းတက်ရောက်တဲ့အချိန်ကလူတွေတိမ့်ချီပြီးတိတ်ဆုံးတဲ့အချိန်တုန်းကတော့ပြည်လုံးကျွဆန္ဒခံယူပွဲကိုနော်မဖြစ်မနေကျင်းပပြီးပေါ့2008ဖွင့်စည်းပုံအခြေခံဥပဒေကိုအတည်ပြုခဲ့တာတွေ့ရတယ်။ဟိုရွေးကောက်ဟိုမဲဆွယ်စည်းဝေးရေးကာလထွက်ဝက်ကျိုးတဲ့အချိန်ကြတော့မှရွေးကောက်ပွဲရွှေ့ဆိုင်မဲ့ကိစ္စကိုနော်နိုင်ငံရေးပါတီတွေကိုခေါ်တွေ့ပြီးတော့ညှိနှိုင်းဆွေးနွေးခဲ့ဆိုတာတကယ်တမ်းအားဖြင့်တော့ကော်မရှင်နဲ့အစိုးရနဲ့အာဏာရပါတီနဲ့လဝါချင်းရိုက်ပြီးတော့လုပ်တဲ့နိုင်ငံရေးအကွက်ဆင်မှုတစ်ခုဖြစ်ဖို့လားလားပူများတဲ့ဘက်ကိုဦးတည်တယ်လို့မြင်ပါတယ
်ရခိုင်မျိုးချစ်ပါတီဥက္ကဋ္ဌဦးမမောင်စောကလည်းအခုလိုရွေးကောက်ပွဲနောက်ဆုတ်ဖို့ပြင်တဲ့အပေါ်မှာကော်မရှင်ကိုတန်တရားရှိတာတွေ့ရပါတယ
်ရွေးကောက်ပွဲချွတ်ဆိုင်လို့ဟာကိုလေကျွန်တော်ပါတီနေနဲ့ဒီမုံတိုင်းတဘွားဘဲကနေဖြစ်တဲ့အချိန်မှာပြောခဲ့တယ်တောင်းဆိုခဲ့တယ်ဟိုဟာသူတို့ကိုစလီလောင်းတင်မြောက်မဲ့အချိန်တော့ကနောက်ဆုတ်6ရက်နောက်ဆုတ်ပေးခဲ့တယ်ဒီဒီရွေးကောက်ပွဲကိုနောက်ဆုံးမဲ့ဟာကိုတော့မလုပ်ခဲ့ဘူးအခုချိန်ဟာဒီသဘောဘဲဟန်ကြီးနေကိုလက်ညှိုးထိုးပြီးတော့နောက်ဆုံးမယ်လို့ပြောလာတာဟာတိတ်သဘောမကြဘူးလို့ပြောရှင်တယ်ဒါအဲ့ဒါအဖြေမှမဟုတ်ဘူးလို့ပြောရှင်တယ်တခြားပါတီတွေတနိုင်ငံတော်အတိုင်းတာနဲ့ကြီးပြီးပြောရမယ်ဆိုလို့ကြည့်ရင်ဒီရွေးကောက်ပွဲကိုနောက်ဆုံးဖို့စဉ်းစားတာဟာနောက်ပွဲကအစီအစဉ်တစ်ခုခုများရှိလေသလားပေါ့နော်
ရွေးကောက်ပွဲကော်မရှင်ဖက်ကတော့ရွေးကောက်ပွဲရွှေ့မယ်ဆိုတဲ့ကိစ္စကိုယက်တိပြတ်ဆုံးဖြတ်ချက်မပေးသေးဘဲမကြခင်ထုတ်ပြန်ပေးမယ်လို့ပြောပါရရှင်။ VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့တိုင်းရင်းသားသတင်းဖက်အလှည့်ပေးရအောင်ပါ။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဗဟိုဌာနချုပ်တွေကိုမြန်မာတပ်မတော်ဖက်ကထိုးစစ်ဆင်လာနေတာဟာ SSA မြောက်ပိုင်းတပ်အနေနဲ့တနင်္ဂနွေလုံးအပြည့်ရစာချုပ်မှာပါဝင်လက်မှတ်ရေးထိုးခြင်းမပြုတဲ့အတွက်မြန်မာတပ်မတော်ဖက်ကစစ်ရေးနဲ့ဖိအားပေးတာဖြစ်ပြီးဒီလို့ရဟာငြိမ်းချမ်းရေးကိုလိုလားတဲ့လို့ရမဟုတ်ပဲစစ်ရေးပဋိပက္ခကိုရာဖန်တီးတာဖြစ်တယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကပြောဆိုလိုက်ပါတယ်စစ်တပ်နဲ့ရှမ်းမြောက်တပ်ကြားတိုက်ပွဲတွေပြန်ပြင်းထန်လာပေမဲ့အလုံးပါဝင်မှလက်မှတ်ရေးထိုးမယ်ဆိုတဲ့မူကိုဆက်လက်ဆုတ်ကိုင်သွားမှာဖြစ်ကြောင်းကိုလည်းရှမ်းပြည်တိုးတက်ရေးပါတီဗဟိုကော်မတီအရေးပေါ်အစည်းအဝေးကခေါ်ယူဆုံးဖြတ်ခဲ့ကြပါရယ်အသေးစိတ်ကိုတော့မဆုမုံကတင်ပြထားပါရယ်ရှင
်ဟုတ်ပါတယ်2015ခုနှစ်အောက်တိုဘာလ6ရက်နေ့ကနေစလို့ဒီကနေ့အထိမြန်မာတပ်မတော်ဘက်ကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဗဟိုဌာနချုပ်တွေဖြစ်တဲ့ဝမ်ဟိုင်းဌာနချုပ်နဲ့တာဆန်ဖူးတပ်စခန်းတွေကိုပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီလိုတိုက်ပွဲတွေတကြောပြန်ဖြစ်ပွားလာတဲ့အတွက်ရှမ်းပြည်မြောက်ပိုင်းတပ်ဗဟိုဌာနချုပ်မှာအောက်တိုဘာလ10ရက်နေ့ကနေအောက်တိုဘာလ12ရက်နေ့အထိဗဟိုကော်မတီအရေးပေါ်အစည်းအဝေးခေါ်ယူပြီးဆွေးနွေးခဲ့ကြပါတယ်အခုလိုမျိုးတပ်မတော်ဘက်ကထိုးစစ်ဆင်လာတာဟာလာမယ့်အောက်တိုဘာလ16ရက်နေ့မှာလက်မှတ်ရေးထိုးမဲ့အဖွဲ့၈ဖွဲ့တဲ့ SSPB SSA မြောက်ပိုင်းတပ်မပါဝင်တဲ့အပေါ်တပ်ဖက်ကနေစစ်ရေးအရာဖိအားပေးတာလို့ SSPB SSA မြောက်ပိုင်းတပ်ကသုံးသပ်ပါတယ်ဒါပေမဲ့ဒီလိုမျိုးစစ်ရေးတင်းမအောင်ဆောင်ရွက်တာကငြိမ်းချမ်းရေးကိုလိုလားတဲ့လုပ်ရမဟုတ်ပဲစစ်ရေးပဋိပက္ခကိုဖန်တီးတဲ့လုပ်ရသားဖြစ်တယ်လို့ SSPB SSA မြောက်ပိုင်းတပ်ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်ဆောင်ရွက်နေတာထားတဲ့ဟိုတိုက်ပွဲတွေကအခုထက်တိကျတော့တပ်တွေရုံမသွားသေးဘူးလေနော်ဒီနေ့လည်းအဲ့ဒီလက်နက်ကြီးနဲ့ကျွန်တော်တပ်စခန်းကို၄၅ချက်လောက်ပစ်နေသေးတယ်လေနော်တဘောကသူတို့ကဒီအာယူပြီးတော့ပြန်ပြီးတော့တိုက်မဲ့အနေထားမျိုးတော့ရှိနေတာပေါ့ကျွန်တော်တိုက်ပွဲမဖြစ်တာလဲကြာပြီလေနော်ကျွန်တော်တာဖာဆောင်ဖြစ်ပြီးတဲ့နောက်ပိုင်းအဲ့ဒီ၄၅၆လတောင်ရှိပြီအခုက NCA လက်မှတ်ထိုးပွဲမှာကျွန်တော်ကထိုးဖို့အစဉ်တင်မဖြစ်သေးတဲ့အချိန်မှာနော်အဲ့ဒီ6ရက်နေ့မှာကျွန်တော်ကိုဝင်တိုက်တယ်ဆိုတော့ကျွန်တော်ကဝန်ထမ်းဌာနချုပ်လုံခြုံရေးတပ်ခန်းဖြစ်တဲ့အဲ့ဒီသာဆန်ပူးတဝက်ဝင်တိုက်တယ်ဆိုတော့အဲ့ဒီ NCA နဲ့ပတ်သက်တယ်လို့ပဲကျွန်တော်တို့ကယူဆတာပါနော်
SSA မြောက်ပိုင်းတပ်ရဲ့ဗဟိုဌာနချုပ်တွေကိုဒီလိုမျိုးထိုးစစ်တွေဆင်စစ်တပ်အင်အားတွေထပ်မံတိုးချဲ့လာခဲ့ပေမဲ့လို့ရှမ်းပြည်မြောက်ပိုင်းတပ်အနေနဲ့တနိုင်ငံလုံးအပြည့်ရက်ရေးစာချုပ် NCA ကိုတနိုင်ငံလုံးလွှမ်းခြုံတဲ့အပြည့်ရက်စေဖို့အားလုံးပါဝင်ရေးဆိုတဲ့မူကိုဆက်လက်ဆုတ်ကိုင်းသွားမှာဖြစ်တယ်လို့ SSPB SSA မြောက်ပိုင်းတပ်ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်နိုင်ငံရေးပြဿနာတော့မပြေလည်တာကြောင့်ကျွန်တော်ပြည်တွင်းစစ်ကြီးဖြစ်ခဲ့တာအနည်း60ကျော်သွားပါပြီနော်ဘယ်တော့မှလည်းမပြေနိုင်လေဆိုရရရောကျွန်တော်အဲ့ဒီဒေါ်လာကြီးရဲ့ဖွဲ့စည်းရောငင်းချမ်းကြီးလုတ်ပြီးတော့ NCA လက်မှတ်ထိုးပြီးတော့နိုင်ငံလုံးဖြည့်ရဆဲပြီးတော့နိုင်ငံရေးဆွေးနွေးဖို့ထူတာအနည်း60ကျော်ခုလည်းဒီလိုနည်းရဲ့စီးရဲနဲ့ဖြည့်ရှိမယ်ဆိုရင်တဖက်ဖွဲ့ကိုခြံနှက်ထားမယ်ဆိုရင်အဲ့ဒီစစ်မီးတွေကငိမ့်နိုင်မှာမဟုတ်လေတဖက်နှစ်ဖွဲ့ကတိုက်ပွဲတွေဖြစ်နေအောင်မယ်နိုင်ငံရေးဆွေးနွေးတဲ့အချိန်မှာလည်းလွလွလပ်လပ်နဲ့မဆွေးနွေးနိုင်ဘူးလို့ကျွန်တော်တို့ကဟိုယုံကြည်ထားတော့အားလုံးပါဝင်နိုင်မှာကျွန်တော်လူချင်းနဲ့ပန်းတိုင်ကိုရောက်မယ်လို့ပဲကျွန်တော်ကယုံကြည်ထားတော့အဲ့ဒီမူကိုဆုတ်ခိုင်းထားတာပါ
ပြီးခဲ့တဲ့ရက်ပိုင်းကပဲတိုင်းရင်းသားလက်နက်ကိုင်တွေပါဝင်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အနေနဲ့တိုင်းရင်းဒေသတွေအပေါ်မှာမြမတက်မတော်ဘက်ကထိုးစစ်ဆင်ပြီးတိုက်ပွဲတွေဖြစ်နေတာဟာရွေးကောက်ပွဲကိုနောက်ဆုတ်ရက်ရွှေ့လို့တဲ့သဘောလားလို့မေးခွန်းထုတ်ခဲ့ချိန်မှာပဲအခုချိန်မှာတော့ရွေးကောက်ပွဲနောက်ဆုတ်ဖို့အလားအလာတွေမြင်နေရပါတယ်ဒီအပေါ်မှာတိုင်းရင်းဒေသတွေမှာဆက်ပြီးတော့စည်ရဲတင်းမှနေအောင်မယ်တိုက်ပွဲတွေကဆက်ဖြစ်နေအောင်မယ်ဆိုရင်တော့ရွေးကောက်ပွဲကိုထိခိုက်စေနိုင်တယ်လို့တနိုင်ငံလုံးတည်ငြိမ်အေဂျင့်နဲ့အခြေအနေကိုဖန်တီးဖို့ကအရေးတကြီးလိုအပ်နေပြီလို့လည်းရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖက်ကသဘောထားထုတ်ပြန်လိုက်ပါတယ်ရှင်
မဆုံမဆုံစမ်းတင်ပြတော့တာပါရှင်တစ်ဆက်ထဲမှာပဲ NCA အပေါ်မှအဖွဲ့အစည်းတွေရဲ့အမြင်ကိုတင်ပြပါဦးမယ်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကနေမကြာခင်မှာ NCA အပြည့်ရစာချုပ်ရေးထိုးရမယ့်အခြေအနေမှာပဲနိုင်ငံတကာရောက်မွန်အမျိုးသားအဖွဲ့အစည်း25ဖွဲ့ကနေမွန်ပြည်တစ်ပါတီရဲ့အားလုံးစုံပါဝင်မှလက်မှတ်ရေးထိုးမယ်ဆိုတဲ့ရည်ရည်ချက်ပေါ်ထောက်ခံကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်မွန်ပြည်သက်ပါတီအနေနဲ့ဘဝတူတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပေါ်စစ်ရေးနိုင်ငံရေးအာမခံချက်မပေးဘဲစစ်ရေးအရတိုက်နေတဲ့အခြေအနေတွေကြောင့်လက်မှတ်မရေးထိုးဘူးလို့ပါတီကောင်ဆောင်တွေပြောဆိုခဲ့တယ်လို့တပွက်ချင်းအလိုက်အပြည့်ရ NCA လက်မှတ်ရေးထိုးဖို့စာအုပ်ဖွင့်ထားတယ်ဆိုတော့ငင်းချမ်းရဲ့လုပ်ငန်းစဉ်ဟာလေးနက်ရာမရောက်ဘူးလို့လည်းနိုင်ငံတကာရောက်မွန်အမျိုးသားအဖွဲ့အစည်းတွေကနေပြောဆိုမှုတွေရှိနေပါတယ်ဒီအခြေအနေကိုတော့ VOA Time ခြေစိုက်နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်
တိုင်းဒါစိမ့်မြင့်ညင်နိုင်ရေး SD ဖွဲ့မှာပါဝင်နေတဲ့မွန်ပြည်တပ်ပါတီရဲ့တနင်္ဂနွေလို့အပြစ်ကရက်စဲရေးသဘောတူညီမှုလက်မှတ်ရေးသူရေးယက်တီချက်ပေါ်မှာနိုင်ငံတကာရောက်မွန်မျိုးသားဖွဲ့စည်း25ဖွဲ့ကနေထောက်ခံကြိုဆိုခဲ့ပါတယ်အထူးသဖြင့်တိုင်းဒါလက်နက်ကန်ဖွဲ့တွေအားလုံးပါဝင်နိုင်ရေးမူအရ NCA လက်မှတ်ရေးသူတဲ့အပြစ်ခံရက်စဲရေးမျိုးဖြစ်တဲ့လို့နိုင်ငံတကာရောက်မွန်မျိုးသားဖွဲ့စည်းရဲ့ပြောရေးစုခွေရှိသူနာကဆမွန်ကအခုလိုပြောပါတယ်
မွန်ဖွဲ့စည်းတယ်ပေါ့နော်ထိုင်းနိုင်ငံပါဝင်မလေးရှားနဲ့အမေရိကန်တို့ကနေဒါမှရှိတဲ့ဖွဲ့တွေများတော့ဒီ NCA ပေါ့နော်ဒီပြည်ခိုင်ရေးဆွေးရေးကချင်းနေကိုမြန်မာစောက်ကြည့်နေတယ်နောက်ဒီချင်းနေမှာပဲဒီပြည်ခိုင်ရေးဆွေးရေးကတကယ်တမ်းတနိုင်ငံလုံးကိုကိုစားပြုနိုင်တော့ကောင်းတာပေါ့လေအဲကြောင့်ဒီမွန်ပြည်ပါတီကောင်းဆောင်သူဖြစ်နေတာကမြန်မာလူလူဒီတနိုင်ငံလုံးပြည်ခိုင်ရေးဆွေးရေးတွေကိုကြိုးပမ်းလှုံ့ဆော်သွားမယ်ဒီအားလုံးပါဝင်တဲ့ညီညာရေးဖြစ်စီမျိုးလမ်းမရထတဲ့ဒီဖြစ်ခဲ့စေရမျိုးဖြစ်ကျင်တာပေါ့နော်အဲ့ဒီပုံမှာမူတည်ပြီးတော့ကျွန်တော်တို့ကတာအနေနဲ့ဒီကျင့်ကြံချက်ကိုထုတ်ပြန်တာဖြစ်တယ်
မွန်ပြည်တပ်ပါတီအနေနဲ့လက်နက်ကန်တိုင်းဒါဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးနဲ့လက်မှတ်မထိုးနိုင်သေးတဲ့ဖွဲ့တွေပေါ်အစိုးရကနေစစ်ရေးနိုင်ငံရေးအာမခံချက်မပေးဘဲစစ်ရေးရတိုက်နေတဲ့အခြေအနေတွေကြောင့်လက်မှတ်မရေးထိုးဘူးလို့မွန်ပြည်တပ်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
်ကျွန်တော်တို့တောင်းဆိုထားတဲ့အဖွဲ့ကြီးအားလုံးပါဝင်ရေးကိုနော်အစိုးရဘက်ကလက်မခံဘူးနောက်ခြံထားတဲ့အဖွဲ့တွေအတွက်ကိုတကယ်လို့လောလောဆယ်မှာမထိုးနိုင်သေးရင်တောင်သူတို့ကိုစစ်ရေးရမတိုက်ခိုက်ရဘူးဆိုတဲ့အာမခံချက်မျိုးကိုတို့ဘက်ကတောင်းဆိုတယ်အဲ့ဒါကိုလည်းအစိုးရဘက်ကအမှန်ကန်ချက်မပေးဘူးဗျအဲ့ဒီပုံမှာတို့ရဲ့ဒီမဟာမိတ်ဖွဲ့စည်းဝင်တွေပေါ့ဗျာဘဝသူတိုင်းသားတွေကိုဒါခွဲပြီးတော့မှဟိုတို့နဲ့ပြည့်ရပြီးတော့ကြံတဲ့ဖွဲ့တွေကိုတိုက်မယ်ဆိုတဲ့ဥဒေချက်မျိုးဖြစ်နိုင်တယ်လို့တို့ကအဲ့လိုတွက်ပြီးတော့မှတို့ကမထိုးသေးတာဖြစ်တယ်
တိုင်းဒါလက်နက်ကန်ဖွဲ့ရှိဖွဲ့နဲ့ NCA လက်မှတ်ရေးထိုးယူနဲ့လက်ရှိနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းနဟန်တာကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ25ရက်နေ့မှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဦးအောင်မင်းကနေမွန်ပြည်တပ်ပါတီဥက္ကဋ္ဌနိုင်ထုံးမွန်နဲ့ဖွဲ့နဲ့တွေ့ဆုံပြီးတနင်္ဂနွေလို့ပြစ်ခတ်ရက်စရေးလက်မှတ်ရေးထိုးသွားဖို့တိုက်တွန်းခဲ့ပါတယ်မွန်ပြည်တပ်ပါတီအနေနဲ့လက်မှတ်မရေးထိုးရင်လာမယ့်စူနေပွဲတွေမှာလိမ့်လာသူအဆင့်လောက်နဲ့အဆင့်လျှော့ချသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ပြည်တွင်းငင်းချမ်းရေးတည်ဆောက်ဖို့အတွက်မြန်မာအစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့တိုင်းဒါလက်နက်ကန်ဖွဲ့စည်းတွေကြားအပြစ်ခံရစရေးတွေ့ဆုံဆွေးနွေးခဲ့ရမှာတိုင်းဒါဖွဲ့အများစုကအားလုံးစုံပါဝင်လက်မှတ်ရေးထိုးရေးမူကိုတင်ပြတောင်းဆိုခဲ့ကြပေမဲ့မြန်မာအစိုးရဘက်ကတိုင်းဒါ SC ဖွဲ့15ဖွဲ့နဲ့သာဥစွာလက်မှတ်ရေးထိုးလိုပြီးဂျန်တဲ့ဖွဲ့တွေအတွက်လက်မှတ်ရေးထိုးသွားဖို့ဇာအုပ်ဖွင့်ထားမယ်လို့လည်းပြောဆိုခဲ့ပါတယ်နိုင်ငံတကာရောက်မွန်မျိုးသားဖွဲ့စည်း25ဖွဲ့အနေနဲ့အလုံးစုံပါဝင်ရေးမူတိုင်းတနင်္ဂနွေလုံးငင်းချမ်းရေးဖော်ဆောင်မှုမှာပါဝင်သွားဖို့မွန်ပြည်တပ်ပါတီကိုတိုက်တွန်းခဲ့တယ်လို့အစိုးရရဲ့နိုင်ငံရေးစစ်ရေးဖိအားပေးမှုတွေကိုတွန်းလှန်နိုင်ဖို့အတွက်မွန်ပြည်တပ်ပါတီကိုဝိုင်းရံထောက်ခံကြဖို့ပြည်တွင်းပြည်ပမှာရှိတဲ့မွန်လူမျိုးတွေကိုတိုက်တွန်းတဲ့ကြေညာချက်တစ်စောင်ကိုအောက်တိုဘာလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။လာမယ့်အောက်တိုဘာလ15ရက်နေ့မှာမြန်မာအစိုးရကိုယ်စားလှယ်ဖွဲ့နဲ့ KNU ကရင်မျိုးရာစီယုံဒီမိုကရေစီကျူးပြုတ်ကရစ်တမတော် TGBA ကရင်ငင်းချမ်းရေးကောင်စီ KNU KNLPC ချင်းမျိုးရာတအူး CNF ပုံမျိုးရာလူမျိုးရေးဖွဲ့ချုပ် PNL မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တအူး ABSDF တောင်ပိုင်းရှမ်းပြည်တမတော် RCSS SSA နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP အစရှိတဲ့အဖွဲ့၈ဖွဲ့ကနေလက်မှတ်ရေးသူသွားမှာဖြစ်ပါတယ်အခြားဖွဲ့ဝင်၁၀ဖွဲ့ဖြစ်တဲ့ကရင်နီမျိုးရာတိုးတက်ရေးပါတီ KMPP မွန်ပြည်တပ်ပါတီ NMSP မြောက်ပိုင်းရှမ်းပြည်တမတော် SSPP SSA ကချင်လွတ်လပ်ရေးဖွဲ့ KIU လာဟုဒီမိုကရက်တစ်ပါတီ LDP ဝမျိုးရာဖွဲ့ချုပ် WNO ရခိုင်မျိုးရာကောင်စီ ANC ပလောင်လူမျိုးရေးသားဦး BSLF ရခိုင်တမတော် AA ကိုကတာဖွဲ့ NMTAA တို့ကတော့လက်မှတ်ရေးသူဖို့အစဉ်သင့်မဖြစ်သေးသလိုအလုံးစုံပါဝင်နိုင်ရေးမူတိုင်းဆက်လက်ရည်တည်သွားမှာဖြစ်ပါတယ်
နိုင်ငံအင်စုစီတင်ပြတော့ရပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပင်ချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့8:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် V VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညနေခင်းမှာသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ23ရက်အင်္ဂါနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့52တို့ကနေည9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနေခင်းဒုတိယပိုင်းတိုးချဲ့စီစဉ်မှာကတော့ရွေးကောက်ပွဲသတင်းကောင်းလို့ချက်နဲ့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အနောက်ဆုံးရသတင်းကောင်းလို့ချက်တွေကိုကိုရန်နိုင်နဲ့မခင်ဖြူတွေတို့ကစူးစီးတင်ပြထားတာကိုနားဆင်ကြည့်အောင်ပါရှင်။
မြန်မာရှိရနေမှာကျင်းပမဲ့ထွေထွေရွေးကောက်ပွဲကိုရွှေဆိုင်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအဓိကနိုင်ငံရေးပါတီဆဲပါတီနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတော်ရဲ့ကြီးမြေပြိုမှုတွေဖြစ်ပေါ်နေတာကြောင့်ရွေးကောက်ပွဲကိုရွှေဆိုင်ဖို့အတွက်နေပြည်တော်မှာဒီကနေ့အောက်တိုဘာ23ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ကြားတွေ့ဆုံခဲ့တဲ့ပါတီတွေထဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မျိုးသားဒီမိုကရေစီအင်အားစု NDF ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊ရခိုင်မျိုးသားပါတီ၊မျိုးသားတိုးတက်ရေးပါတီနဲ့မြန်မာနိုင်ငံတောင်သူလယ်သမားများတိုးတက်ရေးပါတီစတဲ့နိုင်ငံရေးပါတီတွေပါဝင်ခဲ့ပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတစ်ခုတည်းကပဲရွေးကောက်ပွဲရွှေဆိုင်မဲ့ပေါ်မှာကန့်ကွက်ခဲ့ပြီးပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီ၊မျိုးသားတိုးတက်ရေးပါတီနဲ့မြန်မာနိုင်ငံတောင်သူလယ်သမားတိုးတက်ရေးပါတီတို့ကတော့ရွေးကောက်ပွဲရွှေဆိုင်မဲ့အပေါ်မှာထောက်ခံခဲ့ကြပါတယ်။ကျန်တဲ့ပါတီတွေကတော့ကြားနေခဲ့တယ်လို့သိရပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့ NLD ပါတီပါဝင်ချင်းပါတီတချို့နဲ့တောင်သူလယ်သမားပါတီတွေကမဲစင်းမာတာကိုအကြောင်းပြပြီးရွေးကောက်ပွဲရွှေဆိုင်ဖို့ကိုအစိုးပိုင်းကပြောခဲ့ပေမဲ့သူ့အနေနဲ့မဲစင်းအမားကြောင့်မရွှေ့တင်ပဲမဲစင်းကိုမှန်အောင်လုပ်မယ်ဆိုပြီးညှင်းပယ်ခဲ့ကြောင်းဒါပေမဲ့အခုအခါမှာပြည်내နဲ့တိုင်းဒေသကြီးတချို့မှာရေကြီးတောင်ပြိုမှုတွေစတဲ့သဘာဝဘေးအန္တရာယ်တွေကြောင့်ရွေးကောက်ပွဲမှာပြည်သူတွေရဲ့မဲပေးခွင့်နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စည်းရုံးလို့ရမရဆိုတာကိုချိန်ပြီးအခုလိုပါတီတွေနဲ့တွေ့ဆုံခဲ့တာဖြစ်တယ်လို့ပြောပါတယ်ရွေးကောက်ပွဲရွှေဆိုင်ခြင်းရှိမရှိဆိုတာကိုတော့ဒီကနေ့ညနေဒါမှမဟုတ်မနက်ဖြန်မှထုတ်ပြန်မယ်ဆိုပြီးတော့ကြေညာထားပါတယ်ခင်ဗျာ
တနင်္ဂနွေလုံးအတိုင်းအတာနဲ့ရွေးကောက်ပွဲရွှေဆိုင်ခြင်းရှိမရှိဆိုတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီကြီးတချို့ဆွေးနွေးနေကြတဲ့အချိန်မှာပြည်နယ်နဲ့တိုင်းဒေသကြီးတချို့ကနေပြည်တော်မှာရွေးကောက်ပွဲကျင်းပသွားမှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ12ရက်နေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကချင်ကရင်မွန်ရှမ်းပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးအတွင်းမှာရှိတဲ့နေပြည်တော်မှာရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတခြင်းမရှိတဲ့အတွက်ရွေးကောက်ပွဲကျင်းပသွားမှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ကချင်ပြည်နယ်အတွင်းက17မြို့နယ်၊ကရင်ပြည်နယ်က9မြို့နယ်၊မွန်ပြည်နယ်က10မြို့နယ်နဲ့ရှမ်းပြည်နယ်က13မြို့နယ်၊နောက်ပဲခူးတိုင်းက2မြို့နယ်နဲ့ကြေးရွာအုပ်စုတချို့ပါဝင်ပါတယ်။ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပသွားမှာမဟုတ်ဘူးလို့သာကြေညာချက်မှာဖော်ပြထားပြီးဘာကြောင့်မကျင်းပနိုင်ဘူးဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။2010ထူထူရွေးကောက်ပွဲနဲ့2012ကြားပြတ်ရွေးကောက်ပွဲတွေတုန်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရအကြားတိုက်ပွဲတွေဖြစ်ပွားလေးရှိတဲ့ဒေသတွေမှာလုံခြုံရေးအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်တာမျိုးတွေရှိခဲ့ပါတယ်ရှင
်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာအခုသတင်းပတ်အတွင်းရခိုင်ပြည်နယ်ကိုတွားရောက်မဲဆွယ်စည်းရုံးမှာဖြစ်တယ်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောပါတယ်။ဒါမှမဟုတ်အော်တိုဘာ16ရက်နေ့မှာတန်တွဲမြို့ကိုတွားရောက်မှာဖြစ်တယ်လို့သူကပြောပါတယ်။အဲဒီနောက်အနီနာတဝိုက်ကကျိန်တလီကွာစတဲ့မြို့ရွာတွေကိုတွားရောက်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးဒေသခံနိုင်ငံရေးအတိုင်းဝိုင်းကြားမှာတုံ့ပြန်တန်နေလဲအမျိုးမျိုးဖြစ်ပေါ်နေပါတယ်။ရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ကတော့ပြည်ထောင်စုထူထောင်ဖို့တိုင်းရင်းသားတွေပါဝင်ဖို့လိုကြောင်းတပါတီအာဏာအတွက်စည်းရုံးမှုအပေါ်တိုင်းရင်းသားတွေဘက်ကယုံကြည်မှုအားနည်းလာတဲ့အတွက်တိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့ဖို့အတွက်ပြန်ပြီးသုံးသပ်စေချင်တယ်ဆိုပြီးတော့အကြံပေးထားပါတယ်။ရခိုင်မျိုးချစ်ပါတီဥက္ကဋ္ဌဦးမောင်မောင်စောကတော့ဒေါက်ဆန်းစုကြည်အနေနဲ့တိုင်းရင်းသားတွေရဲ့ထောက်ခံမှုတော့ရနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။ဂွားမျိုးနယ်က NLD ပါတီတိုင်းလွတ်တော်ကိုယ်စားလှယ်လောင်းဦးညီပူကတော့လူမှုအနေနဲ့ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်အပေါ်မှာစိတ်အားထက်သန်နေကြတယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်ဟာ၃ရက်ကြာမြင့်မှာဖြစ်ပြီးအဲ့နောက်ရခိုင်ပြည်နယ်ကနေအေရဝတီတိုင်းငတိုင်းကျောင်းမြို့ကိုတွားအောင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီရခိုင်ခီးစဉ်ဟာ2002ခုနှစ်နေအကျဲကျုံမှလွတ်ပြီး73နှစ်အတွင်းပထမဆုံးအချိန်တွားရောက်တဲ့ခီးစဉ်လည်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။
ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းကောင်းထုတ်ချက်တွေကိုကိုရန်နိုင်နဲ့မခင်ဖြူထွေးတို့ကတင်ပြသွားတော့ပါရှင်။အခုတော့ဘာသာရေးနဲ့ရွေးကောက်ပွဲအကြောင်းသက်သက်တည်းတင်ပြပါရစေ။ရွေးကောက်ပွဲအတွင်းဘာသာရေးကိုအတုံးချပြီးစူပူမှုဖြစ်အောင်လှုံ့ဆော်မှုတွေရှိလာမှာကိုစိုးရိမ်တဲ့အကြောင်းနိုင်ငံခြားတန်ယုံတွေကကြေညာချက်ထုတ်ပြန်ခဲ့ပေမဲ့လည်းမြန်မာအစိုးရကတော့ဒီကိစ္စကိုညှင်းပယ်ထားပါတယ်။ဒါပေမဲ့လည်းနိုဝင်ဘာရွေးကောက်ပွဲမှာအမျိုးဘာသာသာသနာဆိုတဲ့အချက်ကိုအတုံးချမှုတွေပုံများလာနိုင်တယ်လို့သုံးသပ်သူတွေကလည်းရှိနေပါတယ်။ဒီအကြောင်းကိုသက်သက်တည်းတင်ပြပါောင်းမယ်ရှင်။ဩဂုတ်လကုန်အတွင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်ခရီးစဉ်လူထုနဲ့တွေ့ဆုံပွဲတွေအတွင်းမှာဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲအတွင်းအချင်းချောက်မှုတွေရှိခဲ့ရင်လည်းမကြောက်ဖို့ NLD ပါတီကိုရဲရဲဝံ့ဝံ့မဲပေးဖို့ဆော်ဩခဲ့ပါတယ
်။ဘယ်လိုပဲချင်းချောက်ချင်းချောက်နောက်တစ်ခုလည်းရှိတယ်ဒါတော့တောင်ချင်းချောက်ဟုတ်ဟဲ့ဆိုပြီးတော့ NLD ကိုပဲထည့်လိုက်ပါ
ဒေါအောင်ဆန်းစုကြည်နဲ့လူထုတွေ့ဆုံပွဲအတွင်းမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကန့်ကွက်ဆန့်ကျင်သူတွေလည်းပေါ်ပေါက်ခဲ့ပါတယ်
အမျိုးဘာသာသာသနာကို NLD ပါတီကနှောက်ယှက်ဖြက်စီးနေလို့ဒုတွေဆန္ဒပြတာအဲ့ပါတီကိုမလို့ချိုးဆန္ဒပြတာ
ဒီလိုဆန္ဒပြသူတွေရှိလာခဲ့တာကြောင့်ရွေးကောက်ပွဲမှာအမျိုးဘာသာသာသနာစောင့်ရှောက်ရေးဆိုတာကလည်းကြီးမားတဲ့အခမ်းအကဏ္ဍကဝင်လာနိုင်တယ်ဆိုပြီးလှစ်လာသူတချို့ကသုံးသပ်ပါတယ်ဩဂုတ်လကုန်မှာပဲဝေဖန်မှုတွေရှိတဲ့မြို့ဆောင်ဥပဒေတွေထဲကမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးလက်ထပ်ထိမ်းမြှင့်ဆိုင်ရာဥပဒေကိုသမရဦးသိန်းစိန်ကအတည်ပြုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာရွေးကောက်ပွဲမှာတန်ဃာတော်တချို့ရဲ့ထောက်ခံမှုကိုရယူပြီးတော့ဒီအားကိုအတုံးချဖို့ပြင်ဆင်တာဆိုတဲ့သုံးသပ်ချက်တွေလည်းရှိခဲ့ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်အတွင်းပါဝင်ရှင်ပြိုင်မှုညှင်းပယ်ခံခဲ့ရတဲ့ကိုယ်စလဲလောင်းတွေထက်ကအများစုဟာအစ္စလာမ်ဘာသာဝင်တွေဖြစ်ခဲ့တဲ့အတွက်ရွေးကောက်ပွဲမှာလူနည်းစုတွေရဲ့ပါဝင်ခွင့်အပေါ်စိုးရိမ်တဲ့အကြောင်းဝေဖန်ချက်တွေကလည်းရှိခဲ့ပါတယ်။အမျိုးဘာသာသာသနာဆောင်ရှောက်ရေးလို့ကြွေးကြော်ပြီးဥဆောင်ဥရဆောင်ရွက်နေသူနိုင်ငံတကာမှာအစွန်းရောက်သူလို့ဝေဖန်ခံရတဲ့ဖုံတော်ကြီးတစ်ပါးဖြစ်တဲ့ဥဝီရတူကတော့အခုလိုမိန့်ကြားပါရယ်
။ဘာလို့ပါတီတိုင်းပါတီတိုင်းမခွဲခြားကြပါဘူး။ဒါပေမဲ့မွတ်စလင်တွေကမယုံကြည်ရဘူး။သူတို့ကဟိုနိုင်ငံရေးကိုယုံကြည်လို့အလုံးလုံးမှမဟုတ်ဘူး။ဟိုဒီနိုင်ငံကိုသူတို့နိုင်ငံဖြစ်ဖို့အတွက်နေမျိုးစုံနဲ့ကြံပြီးနိုင်ငံရေးနဲ့ဟိုကောက်ကျစ်လာတာပေါ့
ဒီရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေထဲမှာရခိုင်ပြည်နယ်မောင်တော်မြို့နယ်လက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရွှေမောင်လည်းပါဝင်ပါတယ်သူ့ကိုမွေးဖွားခဲ့တဲ့အချိန်မှာမိဘတွေဟာနိုင်ငံသားတွေမဟုတ်ကြဘူးဆိုတဲ့အချက်နဲ့ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တာပ
ါ How many time do we need approval
နိုင်ငံသားဖြစ်ကြောင်းထောက်ခံချက်ကိုကျွန်တော်တို့အနေနဲ့ဘယ်နှကြိမ်ပြဖို့လိုအပ်နေတာလဲနိုင်ငံသားတယောက်ဖြစ်ကြောင်းအချိန်ဘယ်လောက်ပြဖို့လိုအပ်တယ်လဲလို့ဦးရွှေမောင်ကပြောသွားခဲ့တာပါNLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့2015ရွေးကောက်ပွဲအတွက် NLD အနေနဲ့ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့အခါသက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာသူတို့နိုင်ခြေအလားအလာကိုအတိတ်ကစဉ်းစားရွေးချယ်ကြောင်းနဲ့ကိုကိုွယ်တဲ့ဘာသာဟာအတိတ်ကမဟုတ်ကြောင်း AFP နဲ့တွေ့ဆုံမေးမြန်းခါမှာပြောဆိုခဲ့ပါတယ်ရှင်
ဒီလိုမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio Season တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို나ယူဝက်စာစီတုံ့ပြန်ထုတ်လွှင့်ပေးသွားမှာပါ။ညနေ6နာရီခွဲကနေ9နာရီအစီအစဉ်အစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း나ယူဝက်စာတုံ့ပြန်ပြီးတော့တနေ့ကိုတနာရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia 7 ဂျူလူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးတိုးချဲ့အစီအစဉ်တွေကိုလည်းကြည့်ရှုအားပေးနားဆင်ကြပါအောင်ရှင်။လူငယ်နည်းပညာရှင်တွေဖန်တီးထားတဲ့ Mvoter 2015 လို့ခေါ်တဲ့ mobile phone application မှာနိုင်ငံရေးပါတီစီရင်ကိုယ်စားလှယ်လောင်းတွေစီရင်အပြင်မဲဆန္ဒရှင်ပြည်သူတွေတည်တည်တိထိုက်တဲ့အချက်အလက်တွေပါထည့်သွင်းပေးထားတယ်လို့ application ရေးဆွဲထားတဲ့ Popstack အဖွဲ့ကပြောဆိုလိုက်ပါတယ်။စက်တင်ဘာလလယ်ပိုင်းကကျင်းပခဲ့တဲ့ May Peso Hack Challenge ပိုင်ပွဲမှာပထမဆုရခဲ့တဲ့ Mvoter 2015ဟာအခုဆိုရင်တနိုင်ငံလုံးတုံးလို့ရအောင်ရွေးကောက်ပွဲအမီဖြန့်ချီလိုက်ပါပြီ။အပြည့်စုံကို VOA သတင်းထောက်မတ်တင်ငီလင်းကပြောပြထားပါရဲ့ရှင်။
2015အထွေထွေရွေးကောက်ပွဲမတိုင်မီမဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့မဲပေးရမယ့်နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းနေစည်းရင်းကို Mvoter 2015ဆိုတဲ့ mobile phone application မှာသိရှိနိုင်မှာဖြစ်ပါတယ်။ဒ ဒါအပြင်မဲပေးနည်းနဲ့မဲပေးခြင်းဆိုင်ရာအသိပညာပေးအချက်အလက်တွေပါကြီးနိုင်ကြောင်းဒီ application ရေးဆွဲတဲ့ Popstack အဖွဲ့ခေါင်းဆောင်ကအခုလို့ရှင်းပြပါတယ
်။နာကိုနေထိုင်တဲ့နေရာပေါ်မြို့နယ်ရပ်ကွက်ပေါ်မူတည်ပြီးတော့ကိုမဲပေးရမယ့်ကိုစလဲလောင်းနေလို့သိရပါမယ်။ပြီးတော့ကိုစလဲလောင်းနေရာအရင်ရွေးကောက်ပွဲမှာရွေးချယ်ခံရဘူးလေဆိုရင်သူရွေးကောက်ပွဲမှာတင်ပြခဲ့တဲ့မိခွန်းတွေအဆိုတင်သွင်းခဲ့တာတွေကိုဖော်ပြပေးမှာပါ။ပြီးတော့အခုမှမဲစားပေးမဲ့လူတွေအတွက်မဲပေးမဲ့နေမှာဘာလို့မဲပေးရမလဲအစင်းစင်းပါပါတယ်ပြီးတော့ဟာမဲပေးတဲ့လူတွေအတွက်ပေါ့အမေးဖြေလေးထည့်ပေးထားပါတယ
်စက်တင်ဘာလလယ်တုန်းကကျင်းပခဲ့တဲ့မဲပေးစု Hack Challenge ပြိုင်ပွဲကနေပထမဆုစုခုခဲ့တဲ့ M Voter 2015 Mobile Phone Application ကိုလူသုံးများတဲ့ Apple iPhone တွေရောအခြား Android Phone အသုံးပြုသူတွေပါထည့်သွင်းသုံးစွဲနိုင်မှာဖြစ်ပါတယ်M Voter 2015ရဲ့ရိုးရှင်းပြီးလွယ်ကူတဲ့လှုပ်ဆောင်မှုတွေကြောင့်ပထမဆုစုကူသွားတာဖြစ်နိုင်တယ်လို့အဖွဲ့ဝင်တယောက်ကပြောပါတယ်
။ဒီ app ရဲ့အကြောင်းသုံးတာပြီးလို့ရှိရင်သူတို့ app navigate လုပ်တာတို့ဒီလို site menu ကိုလုံးဝမသုံးမဲ့တဲ့ Facebook ကို Messenger လို့တက်ပါလိမ့်နဲ့သုံးတာပြောရင်ဟို usability ဖြစ်ရမယ်ဆိုတာမျိုးက just query တွေရတယ်မှာပါတယ်။နော်ဟုတ်တယ်။နော်လို့ရှိရင်နော်အချက်လက်တစ်ခုကိုနော် feature တစ်ခုကိုနော်နော်စီမှာ feature တွေပါတာ feature စမ်းပြမပါဘူးဒါပေမဲ့နော်တို့တက်နိုင်တဲ့ resource အကုန်ပြရတယ်။ပြီးလို့ရှိရင်အဲ့ resource တွေကို user ဝင်ကြည့်နေအောင်ပြောင်းလို့ဆိုရှင်ကိုယ်မှာ app feature ပါမယ် user သိတယ်ပေါ့နော်နော်တို့ popular name ဖြစ်အောင်လို့ navigation structure ကိုလည်းလိုထားတာ
။ M-Voter 2015ကိုအောက်တိုဘာလ4ရက်နေ့ကနေစတင်ပြီးအသုံးပြုနိုင်ပြီဖြစ်ပါတယ်။mobile phone မရှိသူတွေအတွက်လည်းအချင်းချင်းဝေငှပြီးကြည်ကြဖို့မျှော်လင့်တယ်လို့အဖွဲ့ခေါင်းဆောင်ကပြောပါတယ်
။အဲကျွန်တော်တို့ဒီ distribution အတွက်ကိုဒီ Asia Foundation ကအကူအညီပေးမှာပါ။ Telenor ကလည်းသူ Lighthouse S တရားနေဖြန့်ပေးမယ်လို့ပြောပါတယ်။ပြီးတော့မြန်မာနိုင်ငံမှာစုစုပေါင်းဖုန်းသုံးတဲ့သူပေါ့10တန်းကျော်ရှိရတယ်လို့ပြောပါ။ကျွန်တော်တို့ကအဲ10တန်းပေါ့ maximum ကို target ထားပါတယ်။ချင်းချင်းနဲ့ပြီးတော့ဖုန်းမရှိတဲ့သူကိုလည်းဖုန်းရှိတဲ့သူကပြရင်နဲ့အဲ့လိုပြီးမယ်လို့မျှော်လင့်ပါတယ်။
တက္ကသိုလ်ကျောင်းသားလူငယ်၅ဦးနဲ့ဖွဲ့စည်းထားတဲ့ Popstack အဖွဲ့ဟာနောက်ပိုင်းမှာလည်းပြည်သူလူထုကိုအကျိုးပြုတဲ့ဤပညာဆိုင်ရာလုပ်ငန်းအစီအစဉ်တွေမှာပါဝင်သွားမယ်လို့အဖွဲ့ဝင်ချိုးမင်းသူကအခုလိုပြောပါတယ
်။ဒီ၅ရောက်တွဲပြီးတော့ကျွန်တော်တို့အဲ့လိုမျိုးဟိုဟိုဆိုင်နိုင်နေပါလား company ထားမယ် startup ထားမယ်အဲ့လိုမျိုးကတော့ပြောပြတာဒါပေမဲ့ကျောင်းသားရဲ့ဖြစ်ပြီးတော့တိတ်ဟိုကိုယ်လည်းပညာတိတ်မပြည့်သေးဘူးလို့ထင်တယ်ပေါ့နော်အဲ့ဒါကြောင့်အဲ့လိုမျိုးလိုပြတာလည်းဆိုင်နောက်ပိုင်းလိုတခြားလို civic နဲ့ပတ်သက်တဲ့ hackathon တွေပဲဖြစ်ဖြစ်တခြားလိုတော့ normal contribution ပေါ့နော် contribution လိုအပ်တဲ့နေရာမှာတို့အဲ့လိုမျိုးတော့ဝင်ပါသွားမှာ
မဲပေးစု hack challenge လို့ခေါ်တဲ့ရွေးကောက်ပွဲဆိုင်ရာဤပညာတီထွင်မှုပြိုင်ပွဲရဲ့ပထမဆုရ M Voter 2015 mobile phone application ကိုတနိုင်ငံလုံးအတိုင်းအတာနဲ့အသုံးပြုလို့ရအောင် Asia Foundation, Telenor မြန်မာအပြင် Facebook တို့ကလည်းကူညီပြီးဖြန့်ချီပေးသွားမှာဖြစ်ပါတယ်ရှင
်။နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်မှုပြည်တော်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်လိုက်ပါတယ်။ရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်တော့တဲ့အခြေအနေတွေဘာတွေများရှိနေပါသလဲ။ကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ရယူဆကြပါသလားဆိုတာကိုဒီကနေ့ငါနဲ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောတာရှင်နေနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ရမယ့်ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့လည်းဖိတ်ခေါ်ပါတယ
်။ဒီကနေ့ည9နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ရွေးကောက်ပွဲရရှိမှုအပေါ်စင်ကာပူရောက်မြန်မာရဲ့အတဘောသားအမြင်ကိုတင်ပြပါောင်းမယ်။နိုင်ငံတော်မှာကြုံတွေ့နေရတဲ့အရေးကြီးမြေပြိုဆတဲ့သဘာဝဘေးအန္တရာယ်တွေကြောင့်လာမယ့်နိုဝင်ဘာရွေးကောက်ပွဲကိုမရွှေ့ဆိုင်သင့်ဘူးလို့ပြည်ပကနေမြန်မာနိုင်ငံကိုပြန်ပြီးမဲပေးဖို့ပြင်နေကြတဲ့မြန်မာနိုင်ငံသားတချို့ကပြောလိုက်ပါတယ်။ရွေးကောက်ပွဲမှာမဲပေးဖို့အတွက်စင်ကာပူကနေမြန်မာနိုင်ငံကိုပြန်ပြီးမဲပေးမဲ့သူထောင်ကနန်းလောက်ရှိတယ်လို့လည်းစင်ကာပူရောက်မြန်မာတွေကပြောပါတယ်။ဒီအကြောင်းကိုတော့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်။
နိုင်ငံတော်မှာကြုံတွေ့နေရတဲ့ရေကြီးမြေပြိုရာဆတဲ့သဘောဘေးအန္တရာယ်တွေကြောင့်လာမယ့်နိုဝင်ဘာရွေးကောက်ပွဲကိုရွှေဆိုင်မဆိုင်ဆိုတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့အဓိကနိုင်ငံရေးပါတီတွေကြားဆွေးနွေးကြပြီးတဲ့နောက်ဒီပေါ်မှာမဲဆန္ဒရှင်တွေဘက်ကလည်းတုံ့ပြန်တဲ့အမျိုးမျိုးထွက်ပေါ်လာနေပါတယ
်။အမှန်တော့ရဲကတော့တော်တော်ကြီးနဲ့ကတ်နေပြီဆိုတော့ကျွန်တော်ကတော့မရွှေ့သင့်ဘူးလို့လည်းထင်တယ်ဗျာ။မ ဒီမှာအဲ့လိုဒီကိုအစည်းအဝေးနဲ့ကိုပြန်ရမယ့်လူတွေစတော်များများလည်းပြောနေကြတယ်ဘာလို့လဲဆိုတော့ရက်ကလည်းအကုန်လုံးကတ်နေပြီဒီလေရင်တွေပါလေတော်တော်များများလည်းစီစဉ်ပြီးသွားပြီဆိုတော့သူတို့ကတော့ရုပ်စာကတော့မကျင်တတ်ကြဘူးပေါ့နော်ကျင်တတ်တဲ့သူကတော်တော်များများပဲကျွန်တော်တို့စီကအဲ့လိုဖွဲ့ဝင်နေရလဲဟိုကျွန်တော်တို့ group လေးဖွဲ့တာရှိတယ်ကျွန်တော်တို့စီကဒီသူတို့ပြန်ရမယ့်လူတွေလေအဲသူတို့ကလည်းအဲ့လိုဝိုင်းပြီးပြောကြတယ်ကိစ္စအလုံးဖြစ်တင်ဘောနော်ဒီလောက်ကတ်ပြီးတော့မှာဘောနော်ဘာဖြစ်လဲဆိုတော့စင်ကာပူမှာမဲပေးမှာမနေ့ကစတယ်ကွာကျွတ်တင်မဲရလေဟောအဲ့တော့သူကတော်တော်ကြီးကတ်ပြီးတော့လုံးတလို့ဖြစ်နေတာဘောနော်အဲ့တော့ကျွန်တော်တို့ကတော်တော်လေးအခုကကမောက်ကမောက်ပဲ
သူတို့ပြီးတဲ့ဒီစင်ကတော့အရင်တော့လို့ဒီနေ့မှဖြစ်ဘောနော်ဒီဗီဒီယိုတော့ဘာညာပြီးဘောဆိုတာကြီးကပြီးတော့ဒီဖြစ်ရက်တို့ဘာကျိုးရိုးကြည့်ရမလဲတို့ဒီကဘလို့အကြောင်းအချက်တွေကြားမလဲဆိုတာလည်းရှိသေးတယ်ဘောနော်ပြီးတော့ဘယ်လောက်ကြာအဲဒီယူကဘွေရွှေ့တဲ့ပုံမှာလည်းမူတည်ကြပါရော။လောဆရာကသူတို့ဘက်ကဘာမှမသိရတယ်ပဲတော့ပြောဖို့ခက်တယ်ရတယ
်။ယူကဘွေမှာမဲပေးဖို့အတွက်စင်ကာပူကနေပြန်မဲ့မြန်မာနိုင်ငံသားတချို့ပြောကြားချက်တွေပါစင်ကာပူမှာရှိနေတဲ့မြန်မာနိုင်ငံသားတွေကနိုမာ၈နှစ်မှာမြန်မာနိုင်ငံကိုပြန်ပြီးမဲပေးမဲ့သူထောင်ထဲချီရှိတယ်လို့လည်းသူတို့ကပြောပါတယ်တကယ်လို့သာရွေးကောက်ပွဲကိုရွှေ့ဆိုင်ခဲ့မယ်ဆိုရင်ပြည်ပကနေမြန်မာနိုင်ငံကိုပြန်ပြီးမဲပေးမဲ့သူအရေးအတွက်ရော့ကျသွားနိုင်တယ်လို့စင်ကာပူမှာရှိတဲ့ကိုစမ်းမြောင်ကလည်းပြောပါတယ်
အခုကဟိုနံပါတ်၁ချက်ဖွင့်ကိုမရရအောင်ယူရတယ်ဒီမှာတို့ဖွင့်ကိုပေါ့နော်အဓိကဘယ်လိုလဲဆိုတော့အလုံးနဲ့ချိန်ရတယ်ဒါမဲ့ဝုတ်အတွက်ဆိုပြီးတော့ပြောပြီးတော့မရရအောင်ယူထားတယ်အဲ့လိုယူပြီးတော့ကိုက cancel လုပ်တိုက်တာပဲဖြစ်ဖြစ်နောက်တစ်ချိန်ထပ်ယူမယ်ဆိုရင်နည်းနည်းအလံဝေးသွားပြီတော်တော်လေးအခက်အခဲဖြစ်သွားပြီပေါ့နော်အခုနောက်ဆုံးအားလုံးကလည်းဒီရက်ကိုသွားမယ်ဒီရက်ကိုသွားမယ်ဆိုပြီးတော့လေးလက်မှတ်လည်းစီစဉ်ထားပြီးပြီးလေးလက်မှတ်လည်းဝယ်ပြီးပြီပေါ့နော်အဲအဲ့လိုဝယ်ပြီးပြီဆိုတဲ့အချိန်မှာဘယ်လိုဖြစ်နိုင်လဲဆိုတော့နောက်တစ်ချိန်ဆိုလို့ရှိရင်လူတွေတော်တော်အာရုံသွားမယ်။နောက်စင်ကာပူကနေမဲပေးဖို့ဆိုတာကလည်းကျိုတင်မဲကရက်သတ်မှတ်ပြီးပြီးဖြစ်နိုင်ခြင်းမရှိတော့။ဆိုတော့အဲ့ဒီလူတွေကအဲ့ဒီမှာသွားမဲ့လူတွေကမသွားပြတ်တော့လို့ရှိရင်ဝုတ်ပေးနိုင်ဖို့အင်းကတော်တော်လေးကြာပါအောင်အနည်းဆုံး50ရာခိုင်နှုန်းကသွားပြတ်မှာမဟုတ်တော့နောက်တစ်ချိန်
ဒါမဲ့နိုမာရွေးကောက်ပွဲမှာမဲပေးဖို့အတွက်တူချင်းကိုစီစဉ်တဲ့ကိုပြန်မဲ့သူတွေရှိသလိုတချို့ကလည်းအဖွဲလိုက်ပြန်ဖို့စီစဉ်နေကြပြီး Fly to Vote ဆိုတဲ့အဖွဲမှာဆိုရင်ရွေးကောက်ပွဲမှာမဲပေးဖို့စီရင်ပေးထားတဲ့သူရာနဲ့ချီရှိတယ်လို့သိရပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြသွားတော့ပါရှင်အခုတော့ရွှေပြောင်းအလုပ်မှာ၄သိန်းကျော်ရှိတဲ့ထိုင်းနိုင်ငံမဟာချိုင်းမှာမြန်မာကအလုပ်သမားတွေမဲပေးဖို့အခက်အခဲရှိနေတဲ့အကြောင်းကိုစင်လက်ကသတင်းပေးပို့ထားတာကိုတော့မဆုမုံကတင်ပြချပါရရှင်
ထိုင်းနိုင်ငံရောက်တာ10နှစ်ကျော်ရှိပြီဖြစ်ပြီးမဟာချိုင်းဒေသမှာရှိတဲ့ငါးတက်တာထုတ်ဆက်ရုံမှာအလုပ်လုပ်ကိုင်နေတဲ့ကိုကျော်ထူးကမဲပေးခွင့်ရရင်ပေးခြင်းတယ်လို့ပြောပါတယ
်။တော့ထရမလို့တော့ထေလို့ရထင်မယ်။ထေလို့မရဆိုတော့မထင်နိုင်ဘူ
း။
ကိုနိုင်ငံတူတက်ရှင်းတာပေါ့။ကိုနိုင်ငံမှာပို့ပြီးပြန်ပြီးတော့လှုပ်လှုပ်ရှင်းတာပေါ့။ကိုနိုင်ငံမှာလက်အချင်းနဲ့မကောက်ဆိုတော့နိုင်ငံကျမလာလုံးနေတာပေါ့။တကယ်အောင်ကောက်မယ်ဆိုတော့ဆိုင်ကအမြဲပြောကြာရှင်မရှိဘူ
းမဟာချိုင်းဒေသမှာဈေးရောက်တဲ့မပ်ပလဲကလည်းမဲစရင်ပေးရမယ့်ရက်ကိုမသိလိုက်ရတဲ့အတွက်စိတ်မကောင်းကြောင်းနဲ့မဲပေးခွင့်ရရင်ပေးခြင်းတဲ့အကြောင်းပြောပါတယ
်မသိလိုက်ရဘူးဟုတ်ကဲ့ခဲလို့ရတယ်ဆိုတော့လည်းကောင်းတော့ပေါ့အဲမသိရတဲ့အတွက်တော့စိတ်မကောင်းဘူးပေါ့ကောမြန်မာပြည်အတွက်ဘာမှမသိလိုက်ရတဲ့အတွက်ဘာလို့မဲပေးခြင်းလဲကောမြန်မာပြည်ကိုကောင်းအောင်လုပ်ပေးနိုင်တဲ့ပါတီကိုတော့မဲပေးခြင်းတော့ก็เอราม่าเดี๋ยวမြန်မာပြည်မှာဒီမှာထိုင်းနိုင်ငံမှာရှိတဲ့လူတွေမြန်မာပြည်ကိုပြန်နိုင်ပါလေ
သူများနိုင်ငံမှာအလုပ်လုပ်နေရတာမျက်နှာငြင်ရတာကြောင့်ကိုယ်နိုင်ငံတိုးတက်စေခြင်းနဲ့ဆန္ဒနဲ့လာမယ့်ရွေးကောက်ပွဲမှာပေါ်ထွက်လာမယ့်အဆိုရသည့်အတွက်ကိုယ်တိုင်မဲပေးခြင်းပေမဲ့လည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတစ်ခုမှပြောပြပေးမဲ့သူမရှိတာကြောင့်မဲဆန္ဒပေးဖို့မတက်နိုင်ခဲ့ဘူးလို့စေကျော်သက်အရွယ်အလုပ်သမားကလေးနှစ်ဦးကဆိုပါတယ်
ဘယ်မှာပေးရမလဲကိုကမြန်မာပြည်မှာမဟုတ်ဘူးဆိုတော့ဘယ်မှာပေးရမလဲမသိဘူး
ပြန်ချင်
ပြန်ချင်တာပေါ့ဒီမိုကရေစီရတယ်ဆိုရင်ပြန်ချင်တာပေါ့အတူတူပဲဘယ်လိုခေါ်မလဲထိုင်းနိုင်ငံမှာဆိုတာကဆင်းရဲချမ်းသာကြီးရလေမြန်မာပြည်မှာလည်းဒီလိုပဲဆင်းရဲချမ်းသာကြီးမယ်ဆိုလို့ရှိရင်ပြန်ချင်တာပေါ့တပင်းကြီးတယ်ပေါ့နော်ဟာ
စိတ်ရောမကောင်း
ဘူးမကောင်းဘူးပေါ့နော်စိတ်ရောမကောင်းဘူးပေါ့လေ
မဲ
ဘ
ူ
းပြောပါဦးလားလေ
များတယ်မဲပွဲဆိုင်ကိုမပေးရဘောကိုနိုင်ငံသူကမပေးရစိတ်မကောင်းဘူးဗောကိုလည်းမသိလဲရဘူးလေမဲပွဲဆိုတာဘယ်လိုဆုံးရှုံးရလဲဆိုတော့ဟုတ်တာဗောစိတ်တော့မကောင်းဘောနော်ကိုမဲထဲချင်တာဗောနော်ထဲချင်နေမဲ့ကိုကမသိလိုက်ရဘူးဗောနော်အဲ့ဒါသူများနိုင်ငံမှာလည်းလာလောက်စားနေရတယ်ဆိုတော့
အခုလိုမြန်မာရွှေပြောင်းလုံသမားတွေဟာနေရောညပါလုပ်ငန်းခွင်ဝင်နေကြရတဲ့အတွက်ကြိုတင်ဆန္ဒမဲပေးဖို့အခွင့်အရေးကိုကိုယ်တိုင်မြန်မာပြည်ကိုပြန်ပြီးဆန္ဒမဲပေးနိုင်ဖို့အခွင့်အရေးနှစ်ရက်စလုံးကိုပါဆုံးရှုံးနေကြရတာဖြစ်ပါတယ်ရှင
်မဆုမွန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းကလည်းအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ခြင်းနဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့သူအထူးအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ခုတော့နိုင်ငံရေးပါတီများမိတ်ဆက်အစည်းအဝေးမှာရှမ်းနေတိုင်လျံနဲ့မြောက်ပိုင်းရှမ်းမြို့နယ်စုများတွေးဆညွညွရေးပါတီနဲ့ချင်းအမျိုးသားဒီမိုကရက်တစ်ပါတီရဲ့မူဝါဒတွေအကြောင်းတင်ပြပေးပါမယ်ရှင
်။ဒိုင်းနာလူမျိုးစုပါတီတစ်ခုဖြစ်တဲ့ရှမ်းနေတိုင်လျံနဲ့မြောက်ပိုင်းရှမ်းမြို့နယ်စုများတွေးဆညွညွရေးပါတီကလာမယ့်2015ရွေးကောက်ပွဲကို90လောက်18ရောင်းနဲ့ကချင်ပြည်နယ်နဲ့စကိုင်းတိုင်းတို့ကဝင်ရောက်ရှင်ပြန်မှာပါ။90လောက်ဆင်းနေမှာတော့အမျိုးသမီးကိုယ်စားလှယ်တစ်ခုပါဝင်ပါတယ်။ပါတီရဲ့အထွေထွေအတွင်းရေးမှူးဖြစ်တဲ့ဦးဆောင်ဝင်းထွန်းကတော့ပါတီရဲ့မူဝါဒနဲ့ရွေးကောက်ပွဲကြီးမဲ့ချက်ကိုအခုလိုပြောပါတယ်
။ဘိုးစင်ပေါင်းစင်နေထိုင်ခဲ့တဲ့နေမြင်မှာဒါကျွန်တော်လူမျိုးပေါင်းမြောက်များစွာဟာတားနဲ့ချီရှိတော့ညာလေပဲဒါကျွန်တော်ရှင်မှာနိုင်ငံရေးအရတန်းတူညီမျှမှုမရှိဘူးလို့ကျွန်တော်တို့ယူဆပါတယ်။အဲ့တော့ကိုလာမယ့်ဖြစ်ပေါ်လာမယ့်ဖေဖော်ဝါရီလစုစနစ်ဖြစ်ပေါ်လာတဲ့အချိန်ကြရင်ကျွန်တော်ဒီနိုင်ငံရေးတန်းတူညီမျှလွတ်လပ်ခွင့်ဆိုတာအနေထားမှာကျွန်တော်ကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိဖို့ကကျွန်တော်တောင်းဆိုတော့မှဖြစ်ပါတယ်။ဒါကိုကျွန်တော်မူဝါဒအနေနဲ့ရည်ရွယ်ချက်နဲ့ချထားပါတယ်။ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရေးအခြေအနေများပေါ်မှာမူတည်ပြီးမှကျွန်တော်တို့ရှမ်းနေအမျိုးသားများဒီမြောက်ပိုင်းရှမ်းမျိုးတန်းစုများရဲ့အကျိုးစီးပွားကိုအခွန်နဲ့ဖော်ရမ်းဆိုတာဒါကျွန်တော်တို့မူဝါဒမှာလည်းကျွန်တော်တိတိကျကျချထားပြီးဖြစ်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသရရှိရေးကျွန်တော်တို့ကျေငါပွင့်ကိုဒိုးအားပေးဆိုတာကိုကျွန်တော်တို့ရဲ့ဒီရွေးကောက်ပွဲကြီးကြောက်တာအနေနဲ့ကိုဆောင်ဖို့အနေနဲ့ကိုကျွန်တော်သတ်မှတ်ထားတာပါ။
လူမျိုးစုအခြေခံတိုင်းနာပါတီဖြစ်တာကြောင့်ရွေးကောက်ပွဲမှာသာအနိုင်ရခဲ့မယ်ဆိုရင်တော့ဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်မှုလှုပ်ဆောင်ကြပါပါဒီလိုလှုပ်ဆောင်နိုင်မှုလွတ်တော်ထဲမှာယက်တိချက်ချင်းတူတဲ့ဘယ်နိုင်ငံရေးပါတီနဲ့မဆိုလက်တွဲလှုပ်ဆောင်သွားမယ်လို့ဆိုပါတယ
်1999ရွေးကောက်ပွဲနဲ့ရှင်ရင်ကိုဒါဘိုးရောက်ရှင်ပြန်တော့ပါတီဝင်အရေးတွေလည်းများပြားတယ်လို့ဘိုးရောက်ရှင်ပြန်တဲ့ပါတီဝင်ကိုယ်စားလည်းအရေးတွေလည်းများပြားပါတယ်ဒါစကင်တင်လို့ပြောလို့ရနေပါတော့ဒီပေါ်မှာတော့ကျွန်တော်တို့လည်းဒီမိမိတက်နိုင်တဲ့အရေးချင်းနဲ့မိမိတို့ရဲ့တက်နိုင်တဲ့ကိုစွမ်းညံစွမ်းနဲ့ရွေးကောက်ပွဲကိုဖြတ်သန်းမှဖြစ်တော်ညာလဲဒီမဲနိုင်ခြင်းမနိုင်ခြင်းဒီဒါကျွန်တော်တို့မဲဆန္ဒရှင်ပြည်သူလူထုရဲ့ကိုယ်ပဲလွတ်လပ်ခွင့်ဆုံးဖြတ်ချက်နဲ့ဖြစ်လာတဲ့ကိစ္စဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့နိုင်သွားလို့ကျွန်တော်တို့လွတ်တော်တဲ့ရောက်သွားခဲ့ရင်လဲဒါကျွန်တော်တို့ရဲ့ပါတီမူဝါဒအရာဒီစစ်မှန်တဲ့ဖေရယ်စနစ်နဲ့ဒီဆောင်မဲ့current စစ်မှန်တဲ့ဒီမိုကရေစီစနစ်နဲ့တည်ဆောက်မဲ့ federal ပြည်ထောင်စုနိုင်ငံတည်ထောင်ရေးမှာအခြားသောနိုင်ငံရေးအင်အားစုများမိမိနဲ့ဒီရည်တည်ချက်ချင်းတူညီတဲ့နိုင်ငံရေးအင်အားစုများကိုဝိုင်းရံပံ့ပိုးသွားမယ်သူတို့နဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့ဒါကိုကျွန်တော်နိုင်ငံရေးညီမချက်ရှိပါတယ်ဒါကျွန်တော်တို့ရဲ့ဒါတွေးဆချက်အရာကတော့ဒီကျွန်တော်တို့တိုင်းရင်းသားပါတီများဟာကိုယ့်အရာကိုယ့်ဒေသကိုယ့်နေခံလူထုနဲ့ကိုယ့်နေခံအမတ်လောင်းတွေနဲ့ဒါကိုယ့်နေခံတွေရဲ့လိုအပ်ချက်တွေကိုအတိနိုင်ဆုံးလူတွေနဲ့ဝေရောက်ရှင်ပြန်တဲ့အတွက်ကြောင့်မို့နိုင်ငံပြည်သူလူထုအနေနဲ့ကလည်းဒါကျွန်တော်တို့ရဲ့ပါတီတွေကိုမဲပေးကြလိမ့်မယ်လို့ကျွန်တော်အတိအလို့ပဲယုံကြည်ပါတယ်ဗျဟုတ်ကဲ့ပ
ါရှမ်းနီပါတီဟာအမျိုးသားလွတ်တော်တနေရတည်သူလွတ်တော်တနေရတိုင်းနာကိုယ်စားလှယ်၃နေရနဲ့တိုင်းဒေသကြီးနဲ့ပြည်လွတ်တော်တွေမှာဝင်ရောက်ရှင်ပြန်ကြပါပါပြီးခဲ့တဲ့2015မေလကစတင်တည်ထောင်ခဲ့တဲ့ရှမ်းနီပါတီဟာပါတီဝင်အင်အားတပေါင်းဝန်းကျင်ရှိတယ်လို့ဆိုပါတယ
်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီကတော့ချင်းပြည်နယ်လမ်းပန်းဆက်သွယ်ရေးကောင်းမွန်ဖို့ကိုအဓိကထားလှုပ်ဆောင်သွားမယ်လို့ဆိုပါတယ်ချင်းပြည်နယ်ကိုမြို့နယ်လုံးမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတနိုင်ငံလုံးတိုင်းတာနဲ့ကိုစလေလောင်း54ဦးနဲ့ဝင်ရောက်ရှင်ပြိုင်မှာပါမြို့သမီးကိုစလေလောင်း3ဦးပါဝင်တဲ့ဒေသခံတိုင်းရင်းသားပါတီဟာဖက်ဒရယ်စနစ်ခြေခံတဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့လိုမယ်လို့လည်းဆိုပါတယ်ဒါအပြင်ပါတီရဲ့ဗဟိုအကြံပေးပုဂ္ဂိုလ်ဦးတမ်ခန်နန်းကချင်းပြည်နယ်မှာဦးစားပေးလှုပ်ဆောင်ရမယ့်အရာတွေကိုအခုလိုဆက်ပြောပြပါတယ
်ပြည်နယ်တစ်ပြည်နယ်လုံးမှာစီးပွားရေးနဲ့လူမှုရေးပြည်နယ်ရေးတူတက်ဖို့ကပါဝါ electrical power နော် energy လို့တဲ့electrical power ကိုတော့ကျွန်တော်အဓိကမြောက်နယ်တိုင်းမှာကြီးရွာတိုင်းမှာဒါကိုကျွန်တော်ဒီဖြန့်ဖြိုးနိုင်ဖို့နိုင်ငံခြားနယ်လဲဆက်သွယ်မယ်။နောက်အဲ့ဒီချင်းတောင်ပေါ်မှာရှိတဲ့ဟိုဘာခေါ်မလဲ windmill windmill ဒီဘက်ကျတော့ Norway နဲ့ဆက်သွယ်ပြီးတော့ကျွန်တော်ဆောင်ရွက်ဖို့အဲ့ဒါကြိုတင်ပြီးတော့စီမံထားတာရှိပါတယ်။နောက်တစ်ခုကဒုတိယအနေနဲ့ land ban ဆက်သွယ်ရေးပြောသွားပြောတာပြောသွားပြောတာခုထိကကျွန်တော်ပြည်နယ်တိုင်းအားလုံး14ခုမရောက်တဲ့မရောက်တဲ့ပြည်နယ်နဲ့တိုင်းမရှိဘူး။ဆိုတော့ကတရလမ်းမရောက်သေးတဲ့ပြည်နယ်ဆိုရင်တော့ချင်းပဲရှိတယ်ကျွန်တော်ချင်းပင်နယ်မြောက်တော်ဖြစ်တဲ့ဟာကလည်းလမ်းမပေါက်သေးဘူးတင်မင်းလမ်းမပေါက်သေးတော့ဒါတော့လမ်းမဆက်သွယ်ရတော့ကျွန်တော် second class ဒုတိယအဆင့်ကျွန်တော်ထားမှာပါပရမတ်တော့ energy power electrical နဲ့ power လုံးနိုင်ရင်ထင်းလဲမဆိုင်ထင်းလဲမခုတ်ရတော့ဘူးငွေငွေကုန်ချစ်ချက်လဲတက်တာမယ်နောက်ခရမ်းချန်တီးတော့နော်နောက်ထောပတ်တီးတော့ဆိုရင်ဂေါ်ခတိတော့သူအချိန်တန်တဲ့အချိန်မှာတအားပေါ်ပြီးတော့ဈေးလုံးဝဈေးမရဘဲနဲ့ပုတ်တဲ့ဥစ္စာလဲပုတ်ဆိုတော့ကျွန်တော်ချင်းပြနေပါဘာလို့မဲဆိုတော့ reservoir တူလုံးယုံကိုနနီယာ၃နေတော့မှတေချာဆောက်ပြီးတော့ပန်းတိပေါ်တဲ့အချိန်မှာဈေးကျတဲ့အချိန်မှာမရောလဲတူလုံးထားပြီးတော့မှဈေးကောက်တဲ့အချိန်မှာရောဆိုတော့ကျွန်တော်စီးပွားရေးအမြတ်တက်လာမယ်အဲ့ဒါကိုကျွန်တော်စီစဉ်ထားပါတယ
်ဒါပြင်ချင်းမျိုးသမီးများစုဟာပညာရေးပိုင်းနဲ့ data ring delay တွေကြောင့်ခွဲခြားဆက်ဆံခံနေရတဲ့အပေါ်အမျိုးသမီးခွင့်ရေးပြည့်ဝရရှိဖို့စ조사လှုပ်ဆောင်သွားမယ်လို့ဆိုပါတယ်ချင်းမျိုးသားဒီမိုကရက်တစ်ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲကိုမဲဆွယ်စည်းရုံးတဲ့နေရာမှာဒေသခံတွေကိုဂရိကဝက်တချို့နဲ့မဲဆွယ်စည်းရုံးခဲ့တဲ့အကြောင်းကိုလည်းဦးတမ်ခေါန်နန်းကအခုလိုပြောပါရစ
ေ။ကျွန်တော်မင်းမောစရပြတာကခင်ဗျားတို့လူကြံတဲ့ဥစ္စာကိုကျွန်တော်ဒီမရမကဒူးထောက်ပြီးတော့တောင်းတဲ့နေရာတစ္ဆိုင်ဝန်ကြီးဌာနမှာဒူးထောက်ပြီးတော့တောင်းဖို့ဆိုလဲဒူးထောက်ပြီးတော့တောင်းပေးမယ်။ရအောင်လုပ်ပေးမယ်တခု။နောက်တစ်ချက်ချက်တာပစ္စည်းပစ္စည်းရတွေပေးစရာမဟုတ်တဲ့အတွေ့အခေါ်ပိုင်းနော်တူရီပိုင်းကခင်ဗျားတို့မြောက်နယ်အတွက်နိုင်ငံကြီးဖြစ်ဘာသာရေးဖြစ်ဖြစ်လူမှုကြီးဖြစ်ဖြစ်နိုင်တာပါတာရှိလို့ရှိရဲ့အဲ့ဒါကိုတင်ပြဖို့ကျွန်တော်တို့မှတင်ပြပေးမယ်
။ချင်းမျိုးသားဒီမိုကရက်တစ်ပါတီဟာ2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ချင်းပြည်နယ်လွှတ်တော်18နေရာမှာ13နေရာထိအနိုင်ရရှိခဲ့ပါတယ
်။ရှမ်းနီတိုင်းလန်နဲ့မြောက်ပိုင်းရှမ်းမြို့နယ်စုများတွဲဆွေးညွှန်ညွှန်ရေးပါတီနဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့မူဝါဒတွေအကြောင်းကိုတင်ပြပေးသွားတာပါရှင်။ VOA မြန်မာပိုင်းကနေအတန်လွင်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။ပြူအေးရဲ့တနင်္လာနေ့ညနေခင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုကြာနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမှတ်တင်ရထိုက်ကပြောပြပေးပါအောင်ရှင်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့မူလကစီစဉ်ထားတဲ့လွှတ်တော်ရွေးကောက်ပွဲတွေကိုရက်ရွှေဆိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ဖို့ရှိနေပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲရွှေဆိုင်မဲ့ဆုံးဖြတ်ချက်ကတော့မြမစံတော်ချိန်ည8နာရီလောက်မှာကျင်းညမယ်လို့လည်းခန့်မှန်းထားကြပါတယ်။လက်တလော့ဖြစ်နေတဲ့ရေဘေးကြောင့်ရွေးကောက်ပွဲကျင်းပမဲ့ရက်ကိုရွှေ့ဆိုင်းလိုတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်အများဆုံးရှင်ပြန်ရမယ့်နိုင်ငံရေးပါတီ၈ခုတို့ကကိုယ်စားလှယ်တွေကိုနေပြည်တော်မှာပြောဆိုခဲ့တာဖြစ်ပါတယ်။တယောက်တဲ့နိုင်ငံရေးပါတီတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးကောက်ပွဲရွှေ့ဆိုင်းမဲ့အဆိုကိုကန့်ကွက်ထားပါတယ်။လက်ရှိအာဏာရပြည်ထောင်စုချန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ရွေးကောက်ပွဲရွှေ့ဆိုင်းမဲ့အဆိုကိုထောက်ခံထားပါတယ်ရှင်။ဆီးရီးယားနိုင်ငံမြို့တော်ဒမက်စကတ်ကရုရှားတန်ယုံကိုဒီကနေ့အင်ကာနီမှာတပုံတို့ကဒုံးချီတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့ပြီးဒီတိုက်ခိုက်မှုဟာဆိုရင်အကြမ်းဖက်လို့ရဒါမှမဟုတ်လဲအစ္စလာမ်အစိုးရ ISIS တို့ကိုချေမှုန်းနေသူတွေကိုချင်းချောက်မှုဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်ရုရှားတို့ရဲ့သတင်းနှစ်ပတ်ကြာဆက်ဆင်ရေးကိုထောက်ခံတဲ့အနေနဲ့ယာနဲ့ချီတဲ့လူတွေရုရှားတန်ယုံအဆောက်အဝင်အပြင်ဘက်မှာစုဝေးရောက်ရှိနေကြခြင်းဒုံးချီနှစင်းတို့တန်ယုံအဆောက်အဝင်ကိုထိမှန်ခဲ့တာဖြစ်ပါတယ်။ဘယ်အဖွဲ့အစည်းရဲ့လက်ချက်ဆိုရနဲ့တည်ဆုံးထံရရမှုဘလောက်ရှိလဲဆိုတာကိုတော့မသိရသေးပါဘူး။အစ္စရေးနိုင်ငံမှာနောက်ထပ်ဓာတ်နဲ့ထိုးတိုက်ခိုက်မှုတွေကြောင့်အ ਨੇ ဆုံးအရက်သား2ဦးထပ်မံတည်ဆုံးသွားခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ဂျေရုဆလင်မြို့ကတိုက်ခိုက်မှုတစ်ခုမှာတော့ဘတ်စကာတစင်းပေါ်ကခီးတယ်တွေကိုလူ2ဦးကတနက်နဲ့ပြစ်ဓာတ်နဲ့ထိုးတဲ့အတွက်လူ2ဦးတည်ဆုံးပြီးတော့4ဦးဒဏ်ရာရခဲ့တယ်လို့အာနာပိုင်တို့ကပြောပါရယ်။တိုက်ခိုက်သူ2ဦးစလုံးကိုတော့အခင်းဖြစ်ရာနေရာမှာတင်အသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်။အမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်ရမယ့် Republican Party ကိုယ်စားလှယ်ရေးရဲ့စကားစစ်ထိုးပွဲတွေကိုနှစ်ကြိမ်တိုင်တိုင်တွေ့မြင်ခဲ့ကြရပြီးတဲ့နောက် 2016 သမ္မတနေရာအတွက် Democratic Party ကိုယ်စားလှယ်ရေးရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲကိုတော့ဒီကနေ့အင်ကာနီ Las Vegas မှာတွေ့မြင်ကြရပါမယ်။စကားစစ်ထိုးပွဲမှာပါဝင်ကြမယ့် Democratic ကိုယ်စားလှယ်လောင်း9ယောက်အနေနဲ့ American နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ဟာလည်းထိတ်ဆုံးနေရာမှာရှိတဲ့အတွက်အဓိကအာရုံစိုက်ခံနေရပါတယ်ရှင်။
အင်္ဂါနေ့နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ53 kHz 5999တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။